Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဒီဇင်ဘာ3ရက်တနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00ထိထုတ်လွှင့်နေပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင် VOA ရဲ့မြန်မာဘာသာအစီအစဉ်တွေကို19.15 kHz 15.53 ည25 kHz 11.83 ည32 kHz 63.5190 kHz 1905တို့ကနေဓာတ်ရိုက်နှาศင်နိုင်ကြပါပြီရှင်ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်လေးပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဟုပါဒီညနှาศင်ရမယ့်ဒီနေ့မှာတော့ဂါဇာတောင်ပိုင်းမှာအစ္စရေးကအပြင်းထန်ထိုးစစ်ဆင်နေပါတယ်ချိန်မျိုးမျိုးနဲ့မှာတော့တိုက်ပွဲတွေကြောင့်ဒေသခံတချို့ထိခိုက်ဒဏ်ရာရကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးတော့မှာပါ
ဟုတ်ကဲ့ပါရှင်ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးနားဆင်ရမှာတခုကတော့
နိုင်ငံတော်မှာကြည်ကြည်ရင်းရင်းရှိနေကြတဲ့စစ်ဘေးရှောင်တွေလူသားချင်းစာနာထောက်ထားမှုဆိုင်ရာကူညီလူအမှုတွေကိုကျွန်တော်တို့ကရက်ဖက်ဖွဲ့စည်းတွေဒီပြည်သူ့ဖွဲ့စည်းကနေတစင်ပုံမူပေးနိုင်ဖို့တောင်းဆိုတာလေနောက်ပြီးတော့ကျွန်တော်တို့ကနေဒါအနေနဲ့ဒီတက်ပုံမူထိထိရောက်ရောက်ကောင်စီကိုပြစ်ပစ်အရေးယူတဲ့နေရာမှာကူညီပေးဖို့ရည်ဆွေးနွေးခဲ့ကြတာဖြစ်တယ်လူတက်မှုတွေ
ရိုဟင်ဂျာဒုက္ခသည်တွေပါဝင်မြန်မာဒီမိုကရေစီရေလှုပ်ရှားသူတွေပေါ်ခေလုံးခွင့်ပေးဖို့အတွက်ကနေဒါအစိုးရနဲ့ NUG ဒုတိယဝန်ကြီးတို့တွေ့ဆုံဆွေးနွေးခဲ့ကြတာပါဒီသတင်းအပြည့်စုံကိုမကြခင်မှာတင်ဆက်သွားမှာပါဒါအပြင်အပတ်စဉ်အစီအစဉ်တွေဖြစ်တဲ့ဒီမိုကရေစီရေအစီအစဉ်ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISB မြန်မာမြန်မာပြည်ကပေးစာနဲ့ကမ္ဘာတလားထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေတင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုကျမနဲ့အတူကိုအောင်လင်းကပြောပြပေးပါအောင်ရှင်
ကာဇာတီတာတောင်ပိုင်းခန်ယူနစ်မြို့ကိုအစ္စရေးစစ်တပ်ကအပြင်းထန်တိုက်ခိုက်နေပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကတော့ဖမ်းဆီးထားတဲ့တစ်စကန်တွေအလုံးပြန်ရောက်လာပြီးဟားမတ်စ်အဖွဲ့ကိုအမြင့်ပြုံနိုင်တဲ့တီတိုက်မယ်လို့စင်လေးကပဲပြောထားပါတယ်။ဟားမတ်စ်သွေးကြွတွေခိုးအောင်နေတယ်လို့အစ္စရေးတာဝန်ရှိသူတွေကယူဆထားတဲ့ခန်ယူနစ်မြို့ကိုအပြင်းထန်တိုက်ခိုက်နေတာပါ။တိုက်ပွဲတွေပြန်လည်ပြင်းထန်လာနေချိန်မှာပဲပါလက်စတိုင်းအရသာတည်ဆုံမှုတွေမဖြစ်အောင်ကာဝယ်နိုင်မှုအမေရိကန်သမ္မတဂျိုးဘိုင်ဒင်ဆိုရကအစ္စရေးပေါ်တိုက်တွန်းမှုတွေလည်းတိုးလာနေပါတယ်။အစ္စရေးဟားမတ်စ်ယာယီပြစ်ခတ်ရစေးတောက်ချာနေမှာအဆုံးသတ်သွားပြီးတဲ့နောက်တိုက်ခိုက်မှုတွေအတွင်းတည်ဆုံသူပါလက်စတိုင်း200တက်မင်းရှိခဲ့တာပါ။ဟားမတ်စ်ရဲ့တိုက်ခိုက်မှုနောက်ပိုင်းဂါဇာဒေသမှာတည်ဆုံသူအခုဆိုရင် 15,200 ယောက်နဲ့ဒဏ်ရာရသူ 4,000 ယောက်ရှိနေပြီးဒီထဲက 80 ရာခိုင်နှုန်းကအမျိုးသမီးနဲ့ကလေးတွေဖြစ်ကြတယ်လို့လည်းဂါဇာဒေသကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ။
ရုရှားကြီးကြော်မှုကိုခုခံတိုက်ခိုက်ရမှာပါဝင်ကြတဲ့စစ်သည်တွေအရေးပေါ်ဝန်ထမ်းတွေရဲတပ်ဖွဲ့ဝင်တွေနဲ့အရန်တပ်ဖွဲ့တွေအပါအဝင်အားလုံးကိုကျေးဇူးတင်ကြောင်းသမ္မတဗလာဒီမီယာဇယ်လန်စကီကညစဉ်မိန့်ခွန်းမှာထည့်သွင်းပြောဆိုလိုက်ပါတယ်။တိုင်းပြည်ရဲ့ဘုံကျိုးစည်းပွားအတွက်အားလုံးမှာတန်တိတ်ထန်ခိုင်မာဖို့အရေးကြီးတယ်လို့တိုင်းပြည်ကာကွယ်ရေးအတွက်ကိုဘာလုပ်ပေးနိုင်ခဲ့တယ်ဆိုတာကိုသတင်းပတ်တိုင်းမှာပြောနိုင်ဖို့လိုတယ်လို့စနေနေ့ညကမိန့်ခွန်းမှာထည့်ပြောခဲ့တာပါ။ယူကရိန်းနိုင်ငံမှာရုရှားသိမ်းပိုက်ထားတဲ့ဇာဖော်ရီရှားနျူကလ িয়ার ဓာတ်အားပေးစက်ရုံမှာတောက်ကြာနေကလျှက်စစ်တအားပြတ်တောက်သွားခဲ့ပြီးမဲ့စနေနေ့အစောပိုင်းမှာပုံမှန်ပြန်ဖြစ်ခဲ့တာကြောင့်အနုမြူကက်ဘေးနဲ့ကြုံရမယ့်အန်ရဲကိုနျူကလ িয়ার ကတ်ဆိုးတစ်ခုဖြစ်လာမှာကိုရှောင်ရှားနိုင်ခဲ့တယ်လို့လည်းယူကရိန်းစွမ်းအင်ဝင်ကြီးဌာနက Telegram လူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒါဟာဇာပိုရီရှားစစ်ရုံမှာ၈ချိန်မြောက်လျှက်စစ်တအားပြတ်တောက်ခဲ့တာဖြစ်ပြီးနိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကလည်းလျှက်စစ်တအားပြန်လည်ရရှိပြီဖြစ်ကြောင်းအတည်ပြုခဲ့ပါတယ်။ပြီးခဲ့တဲ့မတ်လမှာရုရှားကသိမ်းပိုက်ခဲ့တဲ့နျူကလ িয়ার စက်ရုံမှာစွမ်းအင်ထုတ်လုပ်တာမရှိတော့ပေမဲ့ဓာတ်ပေါင်းပို၄ခုအနက်တစ်ခုကိုအေးအေးခံဖို့လျှက်စစ်တပ်အားလိုအပ်နေသေးပဲဖြစ်ပါတယ်ရှင
်။ပြည်ထောင်နိုင်ငံပါရီမြို့တော်မှာဂျာမန်ခီးစွားတယောက်ဓာတ်ဒဏ်ရာကြောင့်သေဆုံးပြီးနောက်ထပ်လူ၂ယောက်ဒဏ်ရာရသွားတဲ့တိုက်ခိုက်မှုတွေမတင်ကားသူအမျိုးသားတူကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့ပြည်ထောင်ဝန်ကြီးကပြောပါတယ်။စစ်ရေးညကတိုက်ခိုက်မှုတွေအသက်25နှစ်ရွယ်ပြည်ထောင်နိုင်ငံသားအမျိုးသားတူကိုရဲကဖမ်းဆီးပြီးဖမ်းဆီးခံရသူဟာအကြမ်းဖက်တိုက်ခိုက်မှုတွေထောင်ထဲမှာ၄နှစ်လောက်စီစဉ်ခဲ့တယ်လို့လည်းဆိုပါတယ်။ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးတဲ့နောက်မတင်ကားသူအမျိုးသားဟာအာဖဂန်နစ္စတန်နဲ့ပါလက်စတိုင်းဒေသတွေမှာမွတ်စလင်တွေရဲ့အသက်တွေဆုံးရှုံးနေရတဲ့အပေါ်မကျေနပ်တဲ့အကြောင်းနဲ့ပြည်ထောင်နိုင်ငံရဲ့လက်ချက်မကင်းဘူးဆိုပြီးပြောဆိုသွားတယ်လို့လည်းပြည်ထောင်ဝန်ကြီးကျေရတာမနင်ကပြောဆိုခဲ့ပါတယ်ပြည်ထောင်နိုင်ငံအကြံဖတ်မှုတံပြန်တက်ဖြည့်ရေးရုံးကလည်းစုံစမ်းစစ်ဆေးမှုတွေစတင်နေပြီလို့အတည်ပြုခဲ့တာပါစင်းနေကဂျမန်ခီးသွားဇုံတွေကိုဓာတ်နဲ့စိုက်တင်တက်ခတ်ခဲ့ရကအမျိုးသားဖြစ်သူတည်ဆုံးခဲ့ပြီးနောက်နှစ်ယောက်ကတော့တူနဲ့တက်ခတ်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
န်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 19kHz 15953ည 25kHz 1783ည 32kHz 9335တို့ဖြင့်စနေတနင်္ဂနွေမှာ 190kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုမျိုးကန်တန်မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေနားဆင်နေရတာဖြစ်ပါတယ်။မွန်ပြည်နယ်ကြံမြောမြို့နယ်မှာလက်နက်ကင်တပ်ဖွဲ့တွေကြားအယသထိခိုက်ဒဏ်ရာမှုတွေရှိရလို့ဒေသခံတွေကပြောပါရယ်။ကရင်မျိုးသားစီယုံ KNU တပ်ဖွဲ့တွေအပါအဝင်ဒေသခံလက်နက်ကင်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေရဲ့ဒီကနေ့တပ်ဖွဲ့တွေကြားကြံမြောမြို့နယ်လှကဆိုင်ရွာမှာဒေသခံတချို့လက်နက်ကြီးချီထိမှန်လာလို့လဲရွာခံတယောက်က VOE ကိုပြောပါရယ်။
စနေဝန်ကျင်တော့ကထင်းတဲ့ကလေးမလေးထိပါတာကိုမြောက်ကြီးကြားတယ်ဟာလားဖွင့်ချောင်းသားမှာကိုရင်တပားရဲ့အဒီကလေးမလေးတယောက်ရဲ့ထိပါတယ်တန်ရပြင်းပြင်းထန်တယ်
တိုက်ပွဲတွင်စစ်ကောင်စီကလက်နက်ကြီးတွေလေကြောင်းကူတွေနဲ့တက်ခတ်နေတယ်လို့လည်းဒေသခံတွေကပြောကြပါတယ်။ပြီးခဲ့တဲ့လဆန်းကစမွန်ပြည်နယ်မှာတိုက်ပွဲတွေတကြောပြန်ပေါ်ပေါက်လာရကဒေသခံထောက်တောင်းချီနေရဆုံးခွာနေကြရတာပါ။မွန်ပြည်နယ်ပါဝင်မြန်မာနိုင်ငံနေရာနှက်ကတိုက်ပွဲတွေကြောင့်နောက်ထပ်နေရဆုံးခွာသူ5သိန်းကျော်လောက်ရှိတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကဒီဇင်ဘာလ1ရက်နေ့ကပဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာလူလေးဦးသေဆုံးခဲ့တဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းကပေါက်ကွဲမှုဟာကြည်ပအကြမ်းဖက်သမားတွေရဲ့လက်ချက်အဖြစ်ဖိလစ်ပိုင်တမရကပြောလိုက်ပါတယ်။ပေါက်ကွဲမှုကြောင့်ဝိပုနေသူကက်သလစ်ဘာသာဝင်ဒါဇင်နဲ့ချီဒဏ်ရာရခဲ့ပြီးမြို့တော်မနီလာအပါအဝင်နေရာတော်တော်များများမှာလုံခြုံရေးသတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။မော်တာကြီးနဲ့လှုပ်ထားတယ်လို့ရဲတပ်ဖွဲ့ကယူဆထားတဲ့ဘုံးကိုတော့မာရဝီမြို့ကမမင်တာနာအိုပြည်နယ်တက္ကသိုလ်ရဲ့အားကစားရုံမှာပြုလုပ်တဲ့ကက်သလစ်ဘာသာဝင်တွေရဲ့ဝတ်ပြုဆုတောင်းပွဲမှာပောက်ကွဲခဲ့တာဖြစ်ပြီးအခမ်းအနားမှာပါဝင်ခဲ့ကြတဲ့ကျောင်းသားတွေနဲ့ဆရာတွေအများအပြားကိုထိမှန်ခဲ့တာပါပောက်ကွဲမှုကြောင့်အမျိုးသမီး3ဦးအပါအဝင်လူ4ဦးသေဆုံးခဲ့ပြီးဒဏ်ရာရထားတဲ့လူအယောက်50ကိုတော့ဆေးရုံ2ရုံကိုခွဲပြီးပို့ဆောင်ကုသပေးခဲ့ရတယ်လို့ဖိလစ်ပိုင်စစ်တပ်ရဲ့ဒေသခံတပ်မှုဗိုလ်ချုပ်ကပြောပါတယ်ဒဏ်ရာရသူတွေက6ဦးကတော့အသက်အန္တရာယ်ဆုံးရင်ရတဲ့အခြေအနေမှာရှိနေပါတယ်တမရာဖာဒီနယ်မာကော့စ်ဂျူနီယာကတော့မင်တနာအိုပြည်နယ်တက္ကသိုလ်မှာနိုင်ငံခြားအကြမ်းဖက်သမားတွေရဲ့ကျူးလွန်ခဲ့တဲ့အတိတ်တရားမဲ့အရက်ဆက်ဆုံးလုပ်ရအဖြစ်အပြင်းထန်ဆုံးရှုတ်ချပါတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်တိုက်ခိုက်မှုဟာပြည်ပကစစ်သွေးကြတွေလက်ချက်အဖြစ်တမရရဲ့ပြောဆိုချက်နဲ့ပတ်သက်လို့တစုံတရာရှင်းပြတာမရှိခဲ့ပေမဲ့ကာကွယ်ရေးဝန်ကြီးကတော့ခိုင်မာတဲ့အထောက်အထားတွေတွေ့ရတယ်လို့နောက်ပိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအင်အားပြင်းရင်လောက်ရကအ ਨੇ စုံအုပ်သိဆုံးပြီးအများပြားတန်ရသွားပါတယ်။အင်အား 9.68 ရဲ့မရင်ကြောင့်ဆူနာမီရေလဲအန္တရာယ်သတိပေးချက်ထုတ်ပြန်ခဲ့ပေမဲ့နောက်ပိုင်းမှာတော့ပြန်လည်ရုပ်သိမ်းခဲ့တာပါ။ဆင်နောက်ပိုင်းမှာပြန်ရ 9.68 ရဲ့မရင်ဟာမင်ဒနာဟိုကျွန်းကမ်းလွန် -10 လောက်အနက်ကိုဗဟိုပြုလှုပ်ကပ်ပြီးဒီကနေ့တနင်္ဂနွေနေ့ထိပြန်ရ 68 ရဲ့နောက်ဆက်တွဲမရင်လေးခုလှုပ်ကပ်ခဲ့တယ်လို့အမေရိကန်ဘူမိပေဒါတိုက်တာရေးဌာနကပြောပါရယ်။မရင်ကြောင့်ပစိဖိတ်ဒေသတစ်လျှောက်အစောပိုင်းမှာဆူနာမီအန္တရာယ်သတိပေးချက်တွေထုတ်ပြန်ခဲ့ကြပြီးမင်ဒနာဟိုရှိဖက်ကန်ယူရန်ကဒေသခံတွေလည်းဒေလိုရနေရာနဲ့အမြင့်အရက်တွေကိုအရေးပေါ်ပြောင်းရွှေ့ခဲ့ကြပါရယ်ခင်ဗျာ
။နေကနေညာထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့ဒီကြီးညာပေးခဲ့တာပဲဖြစ်ပါရယ်ရှင် VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bamis.voenews.com အင်တာနက်ဆာမျက်နှာမှာလည်းကျမတို့ထုတ်လွှင့်နေခြင်းနဲ့တပြိုင်တည်းထဲမှာဖန်ယူနားဆင်နိုင်ပါတယ်အဲ့ဒါပြင်သတင်းတွေစောင့်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မြေဝင်ရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်။ပထမဆုံးတော့မြန်မာပြည်ထဲကနေအသက်အန္တရာယ်လုံခြုံရေးစိုးရိမ်ရလို့ထွက်ပြေးတင်းရှောင်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေပေါ်ခေါ်လုံဝင့်ပေးဖို့အတွက်ကနေဒါအစိုးရနဲ့ NUG ဒုဝန်ကြီးတို့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းမေးမြန်းတင်ဆက်မှုနဲ့စတင်ကြပါမယ်။ကနေဒါအစိုးရအနေနဲ့မြန်မာပြည်ထဲကနေအသက်အန္တရာယ်လုံခြုံရေးစိုးရိမ်ရလို့ထွက်ပြေးတိမ်းရှောင်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်မြန်မာဒီမိုကရေစီလှုပ်ရှားသူတွေပေါ်ခေါ်လုံဝင့်ပေးလက်ခံကူညီပေးနေတယ်လို့စစ်ကောင်စီရဲ့လူအခွင့်ရေးချိုးဖောက်မှုတွေပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုလည်းနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကနေဒါအစိုးရလွှတ်တော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ကိုယ်တိုင်တွေ့ဆုံခဲ့တဲ့ NUG လူအခွင့်ရေးဒုဝန်ကြီးကပြောပါတယ်ကနေဒါအစီအစဉ်အတွင်းကနေဒါခီးစဉ်တွင်မြန်မာဒီမိုကရေစီရေးရိုဟင်ဂျာရေးဆွေးနွေးကြတာတွေကို NUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရရဲ့လူအခွင့်ရေးဒုတိယဝန်ကြီးဦးကျော်မိုးထွန်းကိုမဆုမွန်က Skype ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
မင်္ဂလာပါကောင်ကျော်မိုးရှင်ခုလိုမျိုး VOA မြန်မာပိုင်းကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ကျွန်မကပေါ့နော်ဒီပြီးခဲ့တဲ့ဒီလတွေတုန်းကဒီအမျိုးသားညီညွတ်ရေးအစိုးရအလုပ်ခွင့်ဝင်ကြီးဥအောင်မျိုးမင်းအပါအဝင်ဒီကောင်ကျော်မိုးပေါ့နော်ဒုတိယဝင်ကြီးပါဒီကနေဒါနိုင်ငံကိုသွားပြီးတော့မှကနေဒါမှာရှိနေတဲ့ဒီအစိုးရပိုင်းလွှတ်တော်ပိုင်းတာဝန်ရှိတဲ့သူတွေလူခွေလှူရှားတဲ့သူတွေနောက်ပြီးတော့မှခုနကပြောတဲ့ဒီမိုကရေစီရေးအင်အားစုတွေနဲ့တွေ့ဆုံပြီးတော့မှဒီမြန်မာနိုင်ငံတွင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေနိုင်ငံရေးဒီလိုမျိုးပြောင်းလဲမှုတွေဖြစ်ထွန်းမှုတွေအပါအဝင်ရိုဟင်ဂျာကိစ္စအရေးတွေကိုပါဆွေးနွေးခဲ့တယ်လို့သိရတယ်ဆိုတော့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့နည်းနည်းလောက်လေးရှင်းပြပေးပါရှင်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်မဆုမ။ကျွန်တော်ဒီကနေဒါနိုင်ငံဆိုလို့ရှိရင်မြန်မာဒီမိုကရေစီအရေးနဲ့ပတ်သက်ပြီးတော့ဟိုဒီဇိုင်းမမတ်ရက်တည်လာခဲ့တဲ့နိုင်ငံဖြစ်တယ်ပေါ့နော်။နောက်ပြီးတော့ဒီရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့လည်းကြည်ကြင်းပြတ်မှတ်ကူညီဆောင်ရွက်ပေးနေတဲ့နိုင်ငံဖြစ်တယ်ပေါ့။ဒီနိုင်ငံကြီးဝင်ကြီးဌာနကဒုတိယဝန်ကြီးနဲ့ကျွန်တော်တို့တွေ့ဆုံခဲ့တယ်။နောက်ပြီးတော့ဒီပါလီမန်အတွင်းဝင်ပေါ့နော်။ပါလီမန်အတွင်းဝင်နဲ့တွေ့ခဲ့တဲ့ဟာရှိပါတယ်။နောက်ပြီးတော့ဒီလွတ်တော်မတ်တွေနဲ့ကျွန်တော်တို့တွေ့ခဲ့တဲ့ရှိတယ်လို့ဒီအရက်ဖက်ဖွဲ့စည်းခြင်းနဲ့လည်းကျွန်တော်တို့တွေ့ခဲ့တဲ့ဟာတွေရှိတယ်။အထူးသဖြင့်ကျွန်တော်တို့ကတော့ဒီလူထိတွေ့ဆက်ဆံမှုတွေလုပ်တဲ့နေရာမှာလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့တူတက်မှုအခြေအနေတွေကိုနိုင်ငံတကာညင်နေတဲ့အမြင်နဲ့ပကတိမြေပြင်အခြေအနေကြားမှာကွာဟာမှုတွေရှိတဲ့အဟာကိုကျွန်တော်တို့ကဟိုပုံမရှင်းရှင်းလင်းလင်းသိစေချင်တာရဲ့။နောက်ပြီးတော့ကျွန်တော်တို့ဒီနိုင်ငံတော်မှာကြည်ကြည်ကြွကြွဒီရှိနေကြတဲ့ဒီကျွန်တော်တို့ဒီစစ်ဘေးရှောင်တွေလူသားချင်းဆိုင်ဒီဆန္ဒထောက်ထားမှုဆိုင်ရာကိုယ်ကြီးလူအမှုတွေကိုကျွန်တော်တို့ကရက်ဖက်ဖွဲ့စည်းတွေဒီပြည်တွင်းဖွဲ့စည်းကနေတစင်ပုံမူပေးနိုင်ဖို့တောင်းဆိုတာတွေနောက်ပြီးတော့ကျွန်တော်တို့ဒီနိုင်ငံတကာတရားစီရင်မှုရန်တရားမှာလည်းကနေဒါအနေနဲ့ဒီတော့ပုံမူထိထိရောက်ရောက်ကျွန်တော်တို့ဒီစစ်ကောင်စီကိုပြစ်ပစ်အရေးယူတဲ့နေရာမှာကုညီပေးဖို့ရတောင်းဒီဆွေးနွေးခဲ့တဲ့ဟာဖြစ်တယ်လို့တူတက်မှုတွေလည်းရှိခဲ့တဲ့ဟာတွေရှိတယ်။နောက်ဆုံးကတော့ကျွန်တော်တို့ဒီ sanction အပိုင်းပေါ့နော်။ဒီပေးစုအရေးယူမှုဟာကိုလည်းကျွန်တော်တို့ကဒီတောင်းဆိုခဲ့တဲ့ဟာတွေရှိတယ်လို့အဓိကတော့ coordinated sanction ပေါ့ကျွန်တော်တို့ဒီ American ရဲ့ UK ရဲ့စသဖြင့်ဒီနိုင်ငံချင်းချင်းပူးပေါင်းဆောင်ရွက်ပြီးတော့စစ်ကောင်စီရဲ့ဒီငွေကြေးအရင်းမြစ်ပေါ့ငွေကြေးစီးဆင်းမှုကိုတိတ်ပင့်ပင့်တားဆီးတဲ့အရေးမှုတွေလို့ပို့တက်လဲကျွန်တော်တို့ကဒီလိုဒီခရီးစဉ်မှာလည်းပဲကျွန်တော်တို့တောင်းဆိုခဲ့တယ်တိုက်ဆိုင်ဆိုင်ပဲဒီခရီးစဉ်မှာပဲကျွန်တော်တို့ဒီနိုင်ငံသုံးနိုင်ငံရဲ့သဘောတူညီချက်ရပြီးတော့ဒီစစ်ကောင်စီကိုတက်ဆင့် Facebook အရေးမှုတွေလို့ခေတာလည်းရှိပါတယ်ကျွန်တော်တို့ဒီကနေဒါလွတ်တော်တွေကနေတက်ဆင့်ဒီကနေဒါအစိုးရကိုတရားဝင်ဒီတောင်းဆိုတဲ့ဒီမြမရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံရေးဒီလူသားချင်းစာနာထောက်ထားမှုလူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုဒီမြို့သားရေးဆူရနဲ့ထိထိမိမိဆောင်ရွက်နိုင်ဖို့အတွက်လည်းဒီတောင်းဆိုတဲ့စာတစောင်းကိုလည်းကျွန်တော်တို့ရောက်ရှိအချိန်မှာပဲလွတ်တော်ကနေတဆင့်ဒီအစိုးရကိုတရားဝင်တောင်းဆိုခဲ့တဲ့ဟာလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဟုတ်ကဲ့နောက်တစ်ခုကအဲ့ဒီကနေဒါခီးစဉ်တွင်မှာဒီရိုဟင်ဂျာမိသားစုတွေပေါ့နော်ဒီရိုဟင်ဂျာ community နဲ့လည်းလူခွေဝင်ကြီးအပါဝင်ဒူးဝင်ကြီးလည်းတွေ့ဆုံခဲ့တယ်ပေါ့ဆိုတော့ကနေဒါကအထူးသဖြင့်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲမှာရှိတဲ့လုံခြုံရေးအရာအထူးစိုးရိမ်ရတဲ့မိသားစုတွေနောက်ပြီးတော့ခုနကပြောလို့ပေါ့နော်ဒီသူတို့အတွက်လုံခြုံရေးပိုင်းဆိုင်ရာကိုလည်းဒီတာဝန်ယူပြီးတော့မှကူညီဆောင်ရှောက်ပေးနေတဲ့အနေအထားမျိုးလည်းရှိတော့ဒီကနေဒါအစိုးရရဲ့ဒီရိုဟင်ဂျာ community နဲ့ဒီရိုဟင်ဂျာဒီမိသားစုတွေပေါ်မှာကူညီဆောင်ရှောက်ပေးနေတဲ့အနေအထားတွေခေါ်ပြီးတော့မှဒီလိုမျိုးလုံခြုံရေးပိုင်းကဆောင်ရှောက်ပေးနေတဲ့အနေအထားမျိုးတွေကရောဘယ်လိုမျိုးရှိပါလဲရှင်
ဟုတ်ကဲ့အခုနောက်မဆုပုံပြောသလိုပေါ့ကနေဒါကတော့ဒီရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကနေအများဆုံးခေါ်တဲ့နိုင်ငံထဲကတနိုင်ငံဖြစ်တယ်ပေါ့ဒီကနေဒါရောက်ရိုဟင်ဂျာတွေကလည်းမြန်မာဒီမိုကရေစီရေးကိုဟိုတော်တော်လေးပံ့ပိုးပေးတဲ့ဒီကိုနိုင်တဲ့ဘက်ကပံ့ပိုးပေးတဲ့ဒီတိုင်ဝမ်လို့ပြောလို့ရတယ်ပေါ့နော်ဒီဟာတွေကိုကျွန်တော်တို့ကဒီတခြားမြန်မာဒီကနေဒါရောက်မြန်မာတွေနဲ့ဒီရိုဟင်ဂျာတွေကြားမှာပုံမူပေါင်းစည်းမှုဖြစ်ပေါ်လာရတဲ့ကျွန်တော်တို့ဆွေးနွေးခဲ့တဲ့ဟာတွေရှိတယ်လို့ကျွန်တော်တို့မဆွေးနွေးမှုမတိုင်ခင်တော့သူတို့ပုံမူပေါင်းစည်းမှုတွေလောက်ပြီးတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးမှုတွေကိုစူးတိုင်တိုင်ပြင်ပြင်နဲ့သူတို့လောက်ခဲ့တဲ့ဟာတွေရှိတယ်အထူးသဖြင့်ကနေဒါစန်ဒီရိုဟင်ဂျာစင်တာအော့ဖ်ကနေဒါကနေကမကထားလောက်ပြီးတော့ဒီပွဲလောက်တွေပွဲတွေမှာဆိုလို့ရှိရင်ဒီရိုဟင်ဂျာတွေပါဝင်ဒီလူမျိုးစုအသီးသီးကနေဒီကုသလေတွေလာပြီးတော့အဲ့ဒီစင်တာမှာပဲကျွန်တော်တို့တွေ့ဆုံမှုတွေလောက်ခဲ့တာရှိတယ်လို့ဒီကျွန်တော်ဇက်တိုက်ပေါ့နောက်ပိုင်းလာမယ့်ခင်းကျင်းတွေမှာလည်းပဲကျွန်တော်ရဲ့စူပေါင်းအင်အားကိုကနေဒါရောက်ဒီမြန်မာပြည်သူတွေအားလုံးရဲ့စူပေါင်းအင်အားကို ตรงจุดไปแล้วลูกเอ็ดเนี่ยมาเป็นผู้ป่วยกูแค่นี้ละสุยากูดีกาดีซีอองลุงสอดไปมาอ๋อดีเทียมยาตามุสัญญาเกิดใช่ยังดีมาดีเทียบผู้ป่วยเจ็บเป็นผู้ป่วยสามยันในบุตรเลยจันรุสุยนี่เกิดได้เป็นจันรุกันนี่ละที่เขาเนี่ยที่รู้เห็นยาลลลลเลยยาวหลายเลยรู้เห็นยามีตาสุดที่บ่เนาะทุกข์ที่สังเกตตัวนี้ตัวนี้
ดีลงจงยี่ชิ้นนี้ตัวจงดีเกียร์หาดีกูจันรู้ก็กังกังมุมนาร์ฮามจวนดูเอ็ดเซบันเซียดีอาบิซการีพิโอเกเรฮาเลชิบาเลยขึ้นโอเคนักส่งนี่เนี่ยว่าไอ้รอดีกันนี่ละสุยากับเขาเนี่ยนับไปรอดีกันนี่ละลูกดอกไม้เนาะกันนี่ละมาชีเรียดีลูกเห็นลูกชายเรียดูเรื่องเนี่ยดีกุมินาดีไต้หวันเรียดูเรื่องเนี่ยเนี่ยเสียสับไปรอบเนาะดีลูกเห็นวันจีนเนี่ยเสียสับไปรอบสามยี่ตัวบุลูกสองตัวบุรีชิบาเลยเช่นจันรู้อันนี้ตอนยี่สุยากับดีในงานเด
တယ်ပါရိယာဖြစ်တယ်ကျွန်တော်နိုင်ငံတကာနိုင်ငံကိုကိုယ်စားလှယ်ဖွဲ့အနေနဲ့သွားတာပဲဖြစ်ဖြစ်အဲဒီတခြားသောအရေးကိစ္စတွေနဲ့သွားတာပဲဖြစ်ဖြစ်ပေါ့နော်ဒီကျွန်တော်မြန်မာပြည်သူပြည်သားတွေကိုလက်ကန်တွေးဆတာသူတို့ရဲ့တန်လေးတွေကိုနားထောင်တာသူတို့ရဲ့စိုးရင်ချက်တွေကိုနားထောင်တာဒါတွေကကျွန်တော်လှုပ်လေးလှုပ်ထားမဖြစ်မနေလှုပ်လေးလှုပ်ထားရှိတဲ့အလုပ်ဖြစ်ပါတယ်ပေါ့နော
်
ဇက်တိုက်ဆိုသူလိုပဲဒီကနေဒါရောက်မြန်မာပြည်သူတွေညွန့်နေဒီကနေဒါမှာဒေတာတီတီအဲ့တော့ဒီတွေးဆဆွေးနွေးမှုတွေကိုကျွန်တော်တို့ကပုံမှန်လောက်သွားဖို့ရှိတယ်ပေါ့နော
်
ဒီလူကိုယ်တိုင်ပြဖြစ်ဖြစ် online ကနေဖြစ်ဖြစ်ကျွန်တော်တို့ဒီလူလူနဲ့ထိတွေ့ဆက်ဆံမှုတွေဒီတက်ပုံမှန်ပုံမြင်ပြီးတော့လူလူရဲ့အတန်ကျွန်တော်တို့ကအကြံဉာဏ်ပေးမှုတွေကိုလည်းလက်ခံနိုင်ပြီးတော့ဒီကျွန်တော်တို့နောက်မကြခင်လည်းပဲဒီကျွန်တော်တို့ဒီလူခရီးစဉ်တွေအနောက်နှစ်ထဲမှာလည်းသွားဖို့ကျွန်တော်တို့စီစဉ်ရေးဆွေးနေတာရှိတယ်ခင်ဗျဟု
တ်ကဲ့ဆင်ဟုတ်ကဲ့အခုလိုမျိုးအချိန်ပေးပြီးရောဖြည့်ပေးတဲ့အတွက်ကောင်းကြောင်းမကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဟုတ်
လူအခွင့်ရေးဒုတိယဝန်ကြီးဦးအောင်ကျော်မိုးကိုကနေဒါခီးစင်နဲ့ပတ်သက်ပြီးမဆုမွန်ကဆက်သွယ်မိမြန်ထားတာကိုနားဆင်ခဲ့ကြရတာပါအခုတော့ချင်းပြည်နယ်အခြေအနေတွေကိုအလှည့်ပေးကြပါမယ်ချင်းပြည်နယ်မှာစစ်ကောင်စီရဲ့လေကြောင်းရန်စိုးရိမ်နေရပြီးမြေချင်းကာကွယ်တပ်ဖွဲ့တွေကနေနေ80ရာခိုင်နှုန်းလောက်ပြန်ပြီးသိမ်းပိုက်လာနေတာကြောင့်ပြည်သူတွေအရင်လိုနေရဲစွန့်ခွာထွက်ပြေးဖို့မလိုတော့ဘူးလို့ချင်းလူအခွင့်ရေးအဖွဲ့တာဝန်ခံက VOE ကိုပြောပါတယ်ချင်းပြည်နယ်မှာဖြစ်နေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ချင်းလူအခွင့်ရေးအဖွဲ့ CHR တာဝန်ခံတဦးဖြစ်တဲ့ Slide Manhelian ကိုမတ်အင်ဂျင်နိုင်က Zoom ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်
လက်ရှိချင်းပြည်နယ်မှာဟိုချင်းတော်လှန်ရေးအင်အားစုတွေနဲ့ဒီစစ်ကောင်စီကြားဒီတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအချိန်ကအခုဘယ်လိုရှိလဲရှင
်။ဟုတ်ကဲ့အခုကျွန်တော်တို့နိုဝင်ဘာလနဲ့စပြီးတော့ဆိုလေချင်းပြည်နယ်မြို့နယ်တိုင်းမှာကျွန်တော်ကတိုက်ပွဲဖြစ်တယ်လို့ကျွန်တော်ပြောလို့ရတာပေါ့လေ။ဆိုတော့ဒီအဓိကအခုတိုက်ပွဲဖြစ်တာကဒီလိုစစ်ကောင်စီကစစ်ကြောင်းဖူးပြီးတော့တိုက်ပွဲဖြစ်တာမျိုးမဟုတ်ဘင်းနဲ့အတင်ပြောင်းသွားတာတခုပေါ့နော်အခုကတော့နေမီတင်တိုက်ပွဲနဲ့စခိုင်းတင်တိုက်ပွဲတွေကစပြီးတော့ဖြစ်လာပြီပေါ့နိုဝင်ဘာလကနေစပြီးတော့လေဆိုတော့မြို့ပိုင်းကနေရီကူဒါစခိုင်းရီမြို့တွေကိုတင်းနေပြီးစခိုင်းတွေကိုတင်းနေပြည်ဒီကနေဖလန်မြို့တွေကဂျီပွဲစခိုင်းတွေကိုတင်းနေပြီးတော့တောင်ပိုင်းဖက်ကရီဇော်မြို့လေမနေ့ကပဲဒီနေ့ကပဲမနေ့တနေ့ကပဲတင်းသွားတော့ပေါ့နော်ပြီးတော့လိုင်လင်းပြည်မြို့တွေတင်းသွားတယ်ပေါ့လေဆိုတော့အခုချင်းထီလေဒီနေ့ဒီချင်းထီလေဒီနေ့ထီလေချင်းပြည်နယ်မြို့တိုင်းလိုလိုမှာမြို့တိုင်းလိုမှာကျွန်တော်တိုက်ပွဲဖြစ်နေတာကိုတွေ့ရတာပေါ့နော်ကျွန်တော်မင်းတပ်မှာလည်းကျွန်တော်ဒီနေ့တိုက်ပွဲဖြစ်ပြီးတော့ကျွန်တော်ရဲ့အတီးပြုတ်ချက်ရအနည်းဆုံး၄အင်ဒိုမီရှီရှုဖြစ်ရှိတယ်လို့ကျွန်တော်သိရတယ်ဟာခါမြို့မှာလည်းနေ့တိုင်းလိုတိုက်ပွဲဖြစ်လေထန်ဒလန်မှာလည်းနေ့တိုင်းလိုတိုက်ပွဲဖြစ်တာပေါ့နော်တိုက်ပွဲဖြစ်တာပေါ့နော်ဆိုတော့အခုနိုဝင်ဘာလမှာတော့ကျွန်တော်ချင်းပြည်နယ်ကိုတိုက်ပွဲချင်းတွေအနေထားကိုကျွန်တော်ပြည့်ကြည့်တဲ့အခါမှာမြို့တင်တိုက်ပွဲတွေစခိုင်းတင်တိုက်ပွဲတွေကျွန်တော်ကမြို့နေတိုင်းမှာဖြစ်နေတာကိုကျွန်တော်တွေ့ရတာပေါ့။အ
ဲ့တော့ရာဂိုင်းနှောင်းရဆိုလို့ရှိရင်ဒီချင်းပြည်နယ်တပြည်နယ်လုံးမှာအခုဒါ slide man ပြောထားတဲ့အရာဆိုလို့ရှိရင်တိုက်ပွဲတွေကနေရာနှက်မှာဖြစ်နေတော့ရာဂိုင်းနှောင်းရဒီနယ်မြေသိမ်းတိုက်ပွဲတွေကိုဟိုပြောရမယ်ဆိုလို့ရှိရင်ဒီချင်းတော်လှန်ရေးအင်အားစုတွေဘက်ကဘယ်တိုင်းတာထီကိုဟိုတိမ့်ပိုက်ထားတယ်လေဒါမှမဟုတ်ရင်အဲ့လိုတိုက်ပွဲတွေသူတိုက်ကိုတိုက်ပဲဖြစ်နေတာလားဘလို့အခြေအနေမျိုးလဲရှင
်လက်ရှိနေထားကိုကျွန်တော်ကြည့်နေဆိုရင်တော့အချင်းပြည်နယ်အနေဆုံးနေမီအနေထားရဖို့လေကျွန်တော်စစ်စေးရခိုင်ဖို့ကျော်လို့တော့ဒေတာကစီအန်အေချင်းအတပ်ဖွဲ့နေဒေတာကကိုရေးတပ်ဖွဲ့တွေကကျွန်တော်တို့ထင်းထင်းထားတော့ကျွန်တော်တွေ့ရတာပေါ့နော်ကျွန်တော်အဓိကတော့ဥပမာကျွန်တော်ပြောနေချင်တော့မြို့နေဆိုတော့ငါးမြို့နေဆိုရင်တော့ဗာလေမြို့ပေါ်ကလွေးလို့ပေါ့လေငါးမြို့နေဆိုရင်တော့တမြို့လုံးတမြို့နေလုံး လူမျိုးပြီးလို့ကျွန်တော်ပြောလို့ရတာပေါ့နော်တခြားပလဝမျိုးပလဝမျိုးနေရင်ပြီးတော့တွင်းစားမျိုးနေရင်ပြီးတော့ကံပလမျိုးနေရင်မတူပြမျိုးနေအဲ့ဒါမှစစ်ကောင်စစ်ကောင်စီစခိုင်းတချို့တွေလောက်ပဲကျန်တော့တယ်တခြားမျိုးနေတဲ့မျိုးနေတွေမှာဆိုရင်တော့စစ်ကောင်စီကစခိုင်းတွေမရှိတလို့ပေါ့နော်မျိုးပေါ်လေတို့ဆိုတော့ဒေသခံကျွန်တော် CNA တက်နေဒေတာကွေးတပ်ခွေတွေကအများဖြင့်ချင်းပြင်းနေမြို့နေတိုင်းကိုသူတို့နေနေစုမှုနယ်လေးနေထားမှာသူတို့ရှိနေတော့ကျွန်တော်သိရတယ
်အဲ့ဒါဆိုလို့ရှိရင်ဒီချင်းပြင်းနယ်မှာဟိုတော်လိုင်းအင်အားစုတွေဘက်ဟို80ရာခိုင်နှုန်းလောက်ကိုထိမ့်သိမ်းလာနိုင်တဲ့အခြေအနေမှာဒေတာကံပြည်သူတွေပေါ်ဒီနေမြစ်သိမ်းတိုက်ပွဲတွေကဘယ်လိုတက်ရောက်မှုတွေရှိနေလဲအဲ့လိုတိုက်ပွဲတွေဖြစ်ပြီးတော့အုပ်ချုပ်ရေးပိုင်းနေကြတော့အဲ့လိုမျိုးတွေပေါ့နော်ဘယ်လိုမျိုးရှိနေလဲရှင်
အခုကျွန်တော်ချင်းပြည်နယ်ကိုအနေထောက်ကျွန်တော်ကြည့်နေဆိုရင်တော့စစ်ကောင်စီနေနဲ့ပေါ့လေစစ်ကောင်စီအနေထောက်ကိုပထမဆုံးတက်မယ်ဆိုရင်တော့အဆွေမရှိတော့ကြားပုံစံမျိုးပေါ့လေအဲ့ဒါဖြစ်နေပြီပေါ့နော်ကျွန်တော်ဟောင်းတော့ဟောင်းနိုင်သေးတာပေါ့ကျွန်တော်စစ်ကောင်စီနေနဲ့မေပင်စစ်စင်ကြီးတွေမလုံနိုင်တော့ဘူးသူတို့စခိုင်းကနေအပင်လည်းမထွက်ရတဲ့အနေထားမျိုးမှာရှိနေတာပေါ့ကျွန်တော်ဒေသကကွေးတပ်ဖွဲ့တွေကစခိုင်းတွေကိုချင်းကပ်ပြီးတော့တင်ရတဲ့အနေထားမှာဖြစ်နေတဲ့ခါမှာစစ်ကောင်စီကလည်းဘလို့တုံ့ပြန်မှုလုပ်လေဆိုရင်တော့လေရင်နဲ့ဘုံကျဲတိုက်ခိုက်တာတွေနဲ့ပြီးရင်တော့ဗာလေလက်နဲ့ကြည့်ပြီးခတ်တာတွေကိုပြီးသူတွေကိုချုပ်ထမ်းပြီးတော့ပြီးသူတွေကိုပြတ်မှတ်ထားပြီးတိုက်ခိုက်တာကိုပို့ပြီးတော့လောက်ဆောင်တာကိုသူတို့တွေ့ရတာပေါ့နော်ဆိုရိတာတစ်ဖက်တစ်လိုင်းကနေဗာလေဒီလိုပြီးသူတွေကမြို့မှာနေတဲ့လူမြို့မှာနေတဲ့အများစုပြီးသူတွေကစစ်ပေးရှောင်တယ်ခက်တရှောင်တယ်ပြီးတော့နေပြန်ပြီးတော့တင်လာတဲ့ခါပြန်လာတာမျိုးတော့တော်တော်များများတော့ရှိပြီပေါ့လေဆိုရိဒီမှာတစ်ဖက်တစ်လိုင်းနဲ့ပေါ့ဖြစ်လာပြီလေဆိုရင်တော့နေမီအများစုခုနပြောသလိုဒီနိုဝင်ဘာလတွင်ပါပဲမြို့သုံးမြို့ပေါ့လေသူတို့လိုင်လင်းပြည်မြို့ရေပြီးတော့ရီဇွာမြို့ရေရီမြို့ရေပေါ့လေအဲ့ဒီသုံးခုကိုလေဒေသကွေတပ်ပြည်လက်အောက်မှာရှိပြီဆိုတော့ဒေသခံတွေကလေအဲ့ဒီမှာသူတို့ရဲ့အုပ်ချုပ်ရေးစနစ်ရန်တရားတွေလေးပတ်အောင်လောက်ဆောင်နေတာလို့ပြောကျွန်တော်အနေထားကိုကျွန်တော်ယူရတာပေါ့နော်ကျွန်တော်တစ်ဖက်လိုင်းကနေစစ်ကောင်စီကနေဗာလေလက်နေကြီးကနေပြီးခတ်မလားလေရင်ပြန်ကနေပြီးခတ်မလားဆိုတော့ဆိုရင်တစ်လိုင်းဖုန်းတွေမျိုးတော့အများကြီးကျုံနေရသေးတာပေါ့နော်ဆိုတော့တစ်ဖက်တစ်လိုင်းကနေတော့အုတ်ချိုကြီးမျိုးတွေပြီးသူတွေထွက်လောက်လာပြီးတော့သူတို့မှလွတ်မြောက်လာပြီပေါ့လေဆိုတော့အဲ့ဒီအမျိုးသူတို့မှ confidence တော့နေနေပူရှိလာတော့ပေါ့ကျွန်တော်တွေ့ရတာပေါ့လေဟုတ
်ဟုတ်စက်ကောင်စီဘက်ကနေပြီးတော့သူတို့နေ့စဉ်တွေထုတ်ပြန်ချက်တွေရပေါ့နော်ဆိုလို့ရှိရင်ဒီချင်းပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတာကိုလည်းသူတို့ပြောတယ်အဲ့လိုပေါ့နှစ်ဖက်ထိတိုက်တိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့အနေအထားမျိုးဒီအနောက်မြောက်တိုင်းစစ်ဌာနချုပ်ဘက်မှာဆိုတာမျိုးတော့ပြောတယ်ဒါပေမဲ့နောက်တစ်ဖက်မှာလည်းဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကဟိုလူလူတွေရှိတဲ့အဆောက်အုံတွေနောက်ပြည်သူတွေနေတဲ့ဒီနေရာတွေကနေပြီးတော့အကာအကွယ်ယူပြီးတော့ဟိုတိုက်ခိုက်မှုတွေလုပ်တယ်ပေါ့နော်ဆိုတာမျိုးတွေသူတို့တုံ့ပြန်ပြောဆိုတဲ့ခါကျတော့ဒီတော်လိုင်းအင်အားစုတွေဘက်ကရောဒီကေပဲဟိုလူထုဟိုအရက်သားတွေပေါ်အတုံးချတာမျိုးပေါ့နော်သူတို့ဆွဆွဲတယ်လို့အရက်သားတွေကိုအတုံးချတာမျိုးရောရှိနေရရှင
်ကျွန်တော်တို့ဒီနေ့ဒီချင်းကျတာမျိုးတော့ကျွန်တော်တို့ဒေတာကကိုကြီးဖက်ကနေပြည်သူလူထုတွေကိုတိုင်းတစ်ပြည်အုံပြုတ်ပြီးတော့ဒီလိုတိုက်ပွဲတွေပေါ်ဆောင်တိုင်းမျိုးကျွန်တော်တို့တွေ့ရသေးဘူးနော်ဆိုတော့တိုက်ပွဲတွေပေါ်ဆောင်ပြီးတိုက်ပွဲတွေလုပ်မယ်ဆိုရင်တော့ဒေတာပြည်သူလူထုတွေကိုသူတင်အပြည့်ပေးတယ်သူတို့အနေနဲ့သူတို့အနေနဲ့ဆောင်းတင်းတဲ့အရာတွေဆောင်းနိုင်အောင်ချောင်းနိုင်အောင်သူတို့အကောက်ဝေးယူနိုင်အောင်ပြည်သူလူထုတွေကောင်းကောင်းအပြည့်ပေးပြီးတော့ဒီလိုစစ်ကောင်စီတွေကဆွဆွေးသူမျိုးတော့ကျွန်တော်မတွေ့ရဘူးလို့နေပြီးတော့နောက်တစ်ခုကတော့တစ်ခုတစ်ခုလို့တော့ကျွန်တော်ကရှိတာကဒီလိုနေတတ်ကကိုကြီးဖက်ကနေမိုင်းပြီးတော့ဗာမိုင်းထောင်ပြီးတော့ဒီလိုပြည်သူလူထုချိခိုက်တာတချို့ကလေးတော့ရှိတာပေါ့လေဆိုရင်ဒီရှိတဲ့အဲ့ဒါမျိုးမှာဆိုရင်တော့ဒေတာကကိုတက်ခွေတွေကသူတို့မှာတော့အဆောင်တက်တော့ဒီရှိတာပေါ့လေဒီလိုသူတို့မှာတခုခုဖြစ်လာပြီဆိုတော့သူတို့တာဝန်ခံတာဝန်ယူမှုတွေကကျွန်တော်အများကြီးလုပ်တယ်ဆောင်ရွက်တာကိုကျွန်တော်တွေ့ရတာပေါ့လေဆိုတော့စစ်ကောင်စီပြောသလိုဒေတာကကိုတက်ခွေတွေကပြည်သူတွေကိုအကောက်ဝေးယူပြီးတော့တိုက်ခိုက်တာမျိုးပြည်သူတွေကိုလူသားတိုင်းတစ်ဖက်အုံပြုတ်ပြီးတော့လှုပ်ဆောင်တာမျိုးတော့ကျွန်တော်ဒီနေ့ဒီချိန်ထိကျွန်တော်တက်တည်ထောက်ထားတော့တွေ့ရသေးပါဘူးခင်ဗျာ
အခုလိုချင်းကာဝေးရေးဒီတက်ဖွဲ့တွေကဒီစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတဲ့အပေါ်ဒီအခုနေမြေတွေတိမ့်လာနေတဲ့အပေါ်မှာလူထုရဲ့တုံ့ပြန်ချက်တွေကဘယ်လိုရှိလဲရှင
်လူထုတွေကလည်းသူတို့ကလွမြွတ်ချင်ပြီပေါ့လေလွမြွတ်ချင်ပြီသူတို့ကစကားဆရသူတို့မြို့တချို့တနေရမှာသူတို့နေတဲ့ခါမှာစကားဆရရအပင်တော့မထွက်ရဘူးဒါပေမဲ့သူတို့အတွက်အထောက်ရှိဖြစ်တာပေါ့လေသူတို့အတွက်အချွေရန်တရားတွေပြီးတော့သူတို့အတွက်လုံချုံဖို့အနေထားလို့လေသူတို့အမေတိုင်းကြောက်ရွံ့နေကြတာပေါ့နော်ကျွန်တော်ဒေတာကာရီတပ်ဖွဲ့တွေကဒီလို ချင်နေတဲ့စကစခိုင်းတွေကိုတင်းပိုင်လာတဲ့ခါမှာသူတို့အနေနဲ့တော်တော်လေးကိုပါလေလွန်မြူပြီးသူတို့အနေနဲ့လွန်မြူပြီးသူတို့အနေနဲ့ရန်တရားတွေလေးပတ်နိုင်ပြီးသူတို့ဘာသူအောက်ချုံမှုတွေကျွန်တော်လွတ်ဆောင်လာနိုင်ပြီးသူတို့ဘာသူသူတို့ရဲ့ဆောက်ဝတ်နေကြီးတွေလည်းသူတို့စီမံလို့ရတော့မယ်ဆိုတော့အနေထားမျိုးပါတော့ဒီတို့ရဲ့ပါလေ confidence နဲ့သူတို့ရဲ့ဘာဘာလေးလုံချုံမှုကပို့ပြီးတော့ကြီးမားလာတော့ကျွန်တော်တွေ့ရတာပေါ့နော်
ဒီချင်းလုခွေရေဖွဲ့စည်းကိုယ်တိုင်ကလည်းအခုဟိုစစ်ကောင်စီဘက်ကဒီလေချောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ဒီအရတားတွေထိခိုက်သိမ်းဆုံးရတာနောက်အိုးရင်စွန့်ခွာထွက်ပြေးရတဲ့ဒီအခြေအနေတွေပေါ့နော်စစ်ပေးဒုက္ခတွေအခြေအနေတွေကိုလည်းအစဉ်ထန်ကြင်ပြနေတဲ့ခါကျတော့အခုနောက်ဆုံးဒီတိုက်ပွဲတွေဖြစ်နေတဲ့အနေအထားမှာဟိုစစ်ကောင်စီဘက်ကလေချောင်းတိုက်ခိုက်မှုတွေစစွာလည်းပြောထားတယ်ဒါပေမဲ့ဒီလေချောင်းတိုက်ခိုက်မှုတွေကဘယ်လောက်ထိပြင်းထန်နေသလဲเออตะเกเวดิชิ้นปิเนี่ยไอ้ไอ้ตัวจองดิสิเบดุขะเตรีเนี่ยอณีทาบ่เนาะชิ้นปิเนี่ยบักกูชิ้นปิเนี่ยนี่ပြီးတော့เนซက်อินเดียบักกูทรัคเกียได้อณีทาမျိုးย่อฉิลาดล่ะอะกูอะยินฉินีเนี่ยบลูกว่าเลยရှင
်อะยินฉินีเนี่ยท้ายရှင်တော့ตอเลตู้ติดลาပြီးလို့ကျွန်တော်ပြောရတာဘို့เนาะကျွန်တော်ไอ้ဒီไทป์ပွေတွေဖြစ်လာတဲ့ခါမှာဘီတူလူထုတွေကခက်တာရှောင်တယ်ခက်တာမီโซရမ်ဖက်ကူဖက်ပြီးလာတဲ့အားမျိုးတွေအณีทาမျိုးတော့ရှိတယ်ဒါပေမဲ့အခုဖြစ်နေတဲ့ไทป์ပွေကစခိုင်းတင်တပ်ပွဲဖြစ်တဲ့ခါမှာဒီလိုစကားဆော်တွေစခိုင်းတွေရုပ်တင်သွားပြီးမရှိတော့ဘူးဆိုတဲ့အနေအထားမျိုးမှာဆိုတော့တို့အနေနဲ့လေကြောင်းတက်ခတ်မှုတွေကိုပဲကျွန်တော်တို့စုညီရပြီးတော့ဒီလိုတို့အခြေအနေစောင့်ကြည့်ပြီးတော့အများစုအများစုကတော့တို့ပြင်နေရက်တွေကိုပြန်လာပြီးတော့နေထိုင်ကြတော့ကိုကျွန်တော်တွေ့ရတယ်ဆိုတော့အခုလောလောဆယ်တပ်ပွဲဖြစ်ပေါ်တဲ့နေရာမှာတော့စီဘေးရှောင်းခေတ္တရှောင်းတာမျိုးလို့ရှိနေပြတာပေါ့နော်ဆိုတော့ဒီတက်ပွေချီနေပုံမှာကျတို့ကျတို့ကြီးတဲ့ခါမှာဖိတုတုတွေကလည်းပြန်ပြီးတော့အချင်းကြီးတွေတည်ငင်ပြီးစခိုင်းတင်းမှုတွေလောက်လာနိုင်ပြီဆိုတော့တို့အနေနဲ့တို့ရဲ့နေရက်တွေမှာပြန်ပြီးတော့အခြေချချင်းတဲ့အနေအထားမျိုးမှာတော့ကျတို့တွေ့နေရတာပေါ့နော်ဟုတ်
ဟုတ်ချင်းဒေတာကံဂါခွေတက်ဖွဲ့ဒီဘက်ကောဒီစစ်တုံ့ပန်းပေါ့နော်စစ်ကောင်စီတက်ဒီဘက်ကအဲ့လိုလက်နဲ့ချလာတဲ့အနေအထားဘလို့ရှိတယ်လဲတကယ်လို့လက်နဲ့ချလာတဲ့သူတွေပေါ်မှာရောဒီချင်းဒေတာကံဂါခွေတက်ဖွဲ့တွေကဘလို့သဘောထားလဲရှင
်သူတို့လည်းစစ်တုံ့ပန်းကိစ္စနဲ့ပတ်သက်ပြီးတော့policy ကောင်းကောင်းသူတို့လည်းရှိတာပေါ့လေဆိုတော့စစ်တုံ့ပန်းတွေသူတို့ဖိုင်းတယ်ဖိုင်းစီတဲ့ခါမှာဒီလိုညှင်းပန်းနေစစ်တာမျိုးလေသူတို့မလောက်တာကိုကျွန်တော်တွေ့ရတာပေါ့လေဆိုတော့အဲ့ဒီကနေသူတို့ကကောင်းကောင်းပြောဆိုတယ်စိတ်ကူးတာမှုလိုအပ်တယ်ဆိုရင်စိတ်ကူးတာမှုတွေပေးတယ်ပြီးတော့အဲ့ဒီနောက်မှာသူတို့ကသူတို့လူချင်းတဲ့နေရာမှာပေါ့လေတချို့လူတွေကဗာလေအိန္ဒိယဖက်ပြန်ကိုချင်းတာလားတချို့လူတွေကဒီမှာသူတို့ရဲ့လူချင်းတဲ့နေရာမှာပေါ့သူတို့ရွေးချယ်ပိုင်ရွေးချယ်တဲ့နေရာမှာကိုဗာလေကောင်းကောင်းမှုနဲ့ပြောဆိုတယ်ကောင်းကောင်းမှုကိုပို့ဆောင်ပေးတယ်ကောက်ကောက်မှုကိုထင်ထင်ထားတယ်အဲ့ဒါအနေထားကိုကျွန်တော်တွေ့ရတာပေါ့နော်ဆိုတော့တို့စစ်တုံးပိုင်းဥပဒေနိုင်ငံတကာဥပဒေတွေကိုတို့အလင်းနဲ့ထားပြီးတော့ဒီချင်းကောက်ပွေတပ်ဖွဲ့တွေကလော့ဆနေတော့ကျွန်တော်တွေ့ရတာပေါ့နော်
အဲ့တော့အခုချင်းပြည်နယ်မှာလက်ရှိဒီချင်းပြည်သူတွေအတွက်ပေါ့နော်အထူးသဖြင့်လည်းတိုက်ပွဲတွေပြင်းထန်နေတဲ့ခါကျတော့ဒီစစ်ဘေးဒုက္ခသည်တွေအတွက်ကအခုညီလိုအပ်နေတဲ့အခြေအနေပေါ့နော်အဲ့ဒီအတွက်ကိုအခုဘလို့မျိုးအခုညီတွေရနေတယ်လဲတကယ်ပဲဘလောက်တိအခုညီတွေရောလိုအပ်နေတယ်လဲရှင
်ဒီလို western border ဖြစ်ပေါ့လေအကြီးက indian နဲ့ subface ဆိုတော့ကျွန်တော်ကအမေခိုင်လို့ကျွန်တော်ကပြောလို့ရပေါ့ဆိုဒီနေ့ဒီချင်းပြည်ရဲ့ကြည့်ကလုံဝနိုင်ငံတကာအဖွဲ့အစည်းတွေရဲ့ဗာလဲဝင်ကြီးပိုင်းပုံစံနဲ့ပါဝင်ဆောင်ရွက်မှုကတော်တော်လေးနေတာကိုတွေ့ရတာပေါ့နော်ဆိုတော့အခုပြည်တွင်းမှာဆိုရင်လေပြည်မဖက်ကနှစ်ပါးမှစားစရာပြီးတော့စားစရာအစားတုပ်တွေဒါစပြီးတော့ကလေးမင်းကလေးရဲ့တုံးဆောင်ပစ္စည်းကစတော်တော်လေးချစ်ချင်းနေထားမှရှိတယ်ဘာလို့လဲဆိုတော့ပြည်မကနှစ်ပါးမှတင်ပို့လို့မရတဲ့အနေထားမှာဖြစ်နေတာပေါ့နော်ဆိုတော့ကျွန်တော်ကအဓိကတော့မီဇိုရမ်ဖက်ကနေပြောက်ပို့ပြီးတော့တင်ပို့ရတယ်ဆိုတော့ဒီဖက်ကနေဆိုတော့ဈေးလေးအစမတန်နှိမ့်လာတာပေါ့လေဆိုတော့ဒီလိုမျိုးပုံစံမျိုးနဲ့အားလည်းကျန်းမာရေးထုတ်တဲ့ပြီးတော့အစာအားရတွေဗာလေမလုံးလောက်လို့ဗာလေIGP မှာညာဒေဆုံးတဲ့အကြီးတွေးကလေးကျွန်တော်တူလာတာမျိုးဖြစ်ပေါ်လာတာမျိုးကျွန်တော်ကစစ်တီးလို့ကျွန်တော်တွေးရတာပေါ့နော်ကျွန်တော်ဒီနေ့ထားမှာဒီနေ့ထားမှာကျွန်တော်ရဲ့နိုင်ငံတကာရဲ့ပေါ်ဝင်ပန်းပူးသူကအများကြီးကျွန်တော်မှလိုအပ်တယ
်ခ ချင်းပြည်နယ်ကနောက်ဆုံးအခြေအနေတွေကိုမက်အင်ဂျင်နိုင်ကအမြင့်မြတ်တင်ဆက်ခဲ့တာပါရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
ဗီယူမြန်မာပိုင်းစီတွင်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတစ်ပတ်အစီအစဉ်တွေမှာပထမဆုံးတော့မြန်မာကမ္ဘာမီဒီယာမြင်ကွင်းနဲ့စတင်ကြပါတယ်ဆေအာနာတင်ခံထားရတဲ့မြန်မာနိုင်ငံဟာလူအခွင့်အရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျင့်အတဲတွေနဲ့ကြုံတွေ့နေရုံသာမကရာသီဥတုပြောင်းလဲမှုဒဏ်ကိုပါပို့တိုးပြီးတော့ခန်းစားနေရတယ်လို့ကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးထားပါတယ်ဒီလိုအကျင့်အတဲတွေအဆုံးသတ်နိုင်မှုမြန်မာအရေးကမ္ဘာခေါင်းဆောင်တွေပါဝင်ကူညီမှုအထူးအရေးကြီးနေပါတယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင့်မရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေလူအခွင့်အရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျက်တဲတွေတာမကရာသီဥတုပြောင်းလဲမှုဒဏ်ကိုပါပိုခံစားလာရတဲ့မြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာနိုင်ငံမှာဆေးအာဏာသိမ်းမှုကြောင့်လူအခွင့်အရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျက်တဲတွေဖြစ်ပေါ်စေရုံသာမကပဲပြည်သူလူထုအနေနဲ့ရာသီဥတုပြောင်းလဲမှုဒဏ်ကိုပါပုံမခံစားနိုင်ကြရတယ်။ပဋိပက္ခနဲ့ရာသီဥတုဖောက်ပြန်မှုတို့ရဲ့တက်ရောက်မှုတွေကမြန်မာနိုင်ငံရှိတန်းနဲ့ရှိတဲ့ပြည်သူတွေအထူးသဖြင့်တဘာဝကိုမှီကိုနေရတဲ့ဌာနေတိုင်းရင်းသားတွေရဲ့ကြံမာရေးစားဝတ်နေရေးနဲ့လုံခြုံရေးကိုချိန်ချောက်နေပါတယ်လို့ကုလသမဂ္ဂကျွမ်းကျင်သူတွေကပြောကြားလိုက်တဲ့အကြောင်းကိုမီဒီယာတွေမှာဖော်ပြကြတာတွေ့ရပါတယ်။အခုလိုပြောကြားခဲ့တာကတော့အာရဗ်စော်ဘွားများပြည်တော်စု UAE နိုင်ငံမှာကျင်းပပြုလုပ်နေတဲ့28ကြိမ်မြောက်ကုလသမဂ္ဂဥတုရာသီဆိုင်ရာထိပ်သီးညီလာခံအစမှ Tom Andrews နဲ့ David White တို့ကပြောကြားခဲ့ကြတာဖြစ်ပါတယ်။ Tom Andrews ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးတန်တမန်ဖြစ်ပြီး David White ကတော့လုံခြုံစိတ်ချတန်ရှင်းကြမ်းမှာတာရှည်တည်တံ့တဲ့ပတ်ဝန်းကျင်မှာနေထိုင်ခံစားခွင့်ဆိုင်ရာလူအခွင့်အရေးအထူးတန်တမန်ဖြစ်ပါတယ်။ဒါ့အပြင်Tom Andrews နဲ့ David White တို့ကမြန်မာနိုင်ငံမှာရာသီဥတုဘေးအန္တရာယ်တွေပိုများလာပြီးပိုဆိုးလာနိုင်တယ်။ဒါကြောင့်ကမ္ဘာခေါင်းဆောင်တွေအနေနဲ့နောက်ထပ်မုန်တိုင်းတစ်ခုကြာရောက်လာမယ့်အချိန်ကိုစောင့်မနေဘဲအထူးခိုက်လွယ်ဆုံးသူတွေကိုအရေးပေါ်ထောက်ပံ့ကူညီဖို့ပြက်ပြက်သားသားအရေးယူလှုံ့ဆော်ဖို့လိုအပ်နေပြီ။မြန်မာနိုင်ငံရဲ့အကြအတဲအဆုံးသတ်သွားအောင်ကမ္ဘာခေါင်းဆောင်တွေအနေနဲ့အကူအညီပေးရေးဟာအရေးကြီးလာပါတယ်လို့လည်းတိုက်တွန်းပြောကြားခဲ့ကြပါတယ်။
မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကရွေးကောက်ခံအရသာအစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းခဲ့ပါတယ်။အကျိုးဆက်ကတော့တိုင်းငံလုံးအတိုင်းအတာနဲ့လက်နက်ကိုင်ဒေါ်လာရေးပေါ်ပေါက်လာခဲ့ပါတယ်။နိုင်ငံတော်မှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေတိုက်ပွဲတွေကြောင့်ထိခိုက်သေးသေးတန်ရာရပျက်စီးဆုံးရှုံးရတာတွေကျေးရွာပေါင်းများစွာမိရှို့ဖျက်ဆီးခံရတာစစ်ဘေးရှောင်တွေတန်းတယ်ချီရှိလာတာစတဲ့ထင်သာမြင်သာရှိတဲ့လူအခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကျင့်တဲတွေအပြင်ကြိုတင်မသိနိုင်တဲ့တဘာဝဘေးအန္တရာယ်ဒဏ်ကိုပါမြန်မာပြည်သူတွေပို့ပြီးတော့တွေ့ကြုံခံစားနေကြရပါတယ
်ဒီနှစ်ထဲမှာကိုပဲမေ14ရက်နေ့ကရခိုင်ကမ်းရိုးတန်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မိုခါအင်အားပြင်းဆိုင်ကလုံးမုန်တိုင်းနဲ့အော်တိုဘာလာဇန်းကဖြစ်ပေါ်ခဲ့တဲ့ဘကိုးရေကြီးမှုတွေဟာထိခိုက်ပျက်စီးမှုကြီးမားတဲ့တဘာဝဘေးရန်တွေဖြစ်ပါတယ်။တဘာဝဘေးရန်တွေဆိုတာတားဆီးလို့မရနိုင်ပေမယ့်တဘာဝဘေးရန်တွေအတွက်ကြိုတင်ပြင်ဆင်ထားမှုနဲ့တဘာဝဘေးရန်တွေကြာရောက်ပြီးချိန်မှာကယ်ဆယ်ရေးလုပ်ငန်းတွေနဲ့အရေးပေါ်အကူအညီတွေအချိန်နဲ့တပြေးညီပေးဖို့ကူညီနိုင်ရေးဟာအလွန်အရေးကြီးပါတယ်။ပြန်ကြည့်ရင်မိုခါမုန်တိုင်းရောဘကိုးရေကြီးမှုမှာပါကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုစစ်ကောင်စီလက်အောက်ခံအုပ်ချုပ်ရေးအဖွဲ့အစည်းတွေကကန့်သက်တားဆီးပိတ်ပင်တာတွေနဲ့ကြုံခဲ့တာကိုတွေ့ကြရမှာပါ။ဒါကြောင့်လဲကုလသမဂ္ဂတာဝန်ရှိသူတွေကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်လူအခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကျင့်အတဲတာမကဘူး။ရာသီဥတုပြောင်းလဲတဲ့တန်းတဘာဝဘေးဒဏ်တွေကိုပါပိုခံစားလာရတယ်လို့ထောက်ပြသတိပေးနေကြတာဖြစ်ပါတယ်။
ဆရာနာသိမိနောက်ပိုင်းစစ်ဘေးရှောင်အရေးအတွက်ဟာနှစ်တန်းကျော်အထိမြင့်တက်လာတယ်လို့ကုလသမဂ္ဂစီးရင်တွေကဖော်ပြနေပါတယ်။အဲ့ဒီထဲမှာအမျိုးသမီးနဲ့ကလေးငယ်တွေကအများစုပါဝင်နေပါတယ်။အ အဲ့ဒီကလေးငယ်တွေရဲ့ပညာရေးနဲ့ကျန်းမာရေးအခြေအနေတွေဟာရေရှည်မှာအနာဂတ်မြန်မာလူအဖွဲ့အစည်းပေါ်မှာကြီးမားတဲ့အခြေအနေတွေဖြစ်ပေါ်စေမှာပါအထူးသဖြင့်ဆွေးနွေးရှောင်ကလေးငယ်တွေပညာသင်ခွင့်အပြည့်အဝမရတာနဲ့ကာကွယ်ဆေးလက်လမ်းမမီမှုတွေဟာစိုးရိမ်ရအခြေအနေတွေဖြစ်နေပါတယ် ဒီကြောင့်ကိုနဗမာလ22ရက်နေ့ကလုံခြုံရေးကိမဲ့ပြီးတော့ရန်ကုန်ဝေမလုံလောက်မှုကြောင့်စာနာမှုအကူအညီတွေအခက်အခဲတွေ့ဆိုတဲ့ရုတ်တံသတင်းတစ်ပုဒ်ကိုဗီအိုအေကဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာမြန်မာနိုင်ငံတွင်ကျယ်ပြန့်လာတဲ့တိုက်ပွဲတွေကြောင့်အကူအညီပေးရေးလုပ်သားတွေဝင်ရောက်သွားလာခွင့်နဲ့စာနာမှုအကူအညီပေးရေးလုပ်ငန်းတွေနှေးကွေးသွားတဲ့အပေါ်ကုလသမဂ္ဂကတတိပေးလိုက်ပါ ည်းပို့ပြီးတော့အခက်တွေလာနေပါတယ်။လိုအပ်ချက်တွေကပိုများလာနေပါတယ်။ဒါကြောင့်မြန်မာနိုင်ငံအတွက်တောင်းခံထားတဲ့ရန်ပုံငွေထည့်ဝင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ်ဖာဟန်ဟက်ကပြောကြားကြောင်းဖော်ပြထားပါတယ်။ဒါအပြင်ဖာဟန်ဟက်ကမြန်မာနိုင်ငံအတွက်ရန်ပုံငွေလိုအပ်သလိုလိုအပ်နေသူတွေထံဘေးကင်းလုံခြုံစွာပေးပို့ကူညီရေးဟာလည်းအရေးကြီးတယ်လို့ပြောကြားခဲ့တာတွေ့ရပါတယ်။နှစ်ကုန်တော့မှဖြစ်ပေမဲ့2023ခုနှစ်အတွက်မြန်မာနိုင်ငံအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်ရေးတောင်းခံထားတဲ့ရမုံငွေရဲ့28ရာခိုင်နှုန်းသာရရှိသေးတယ်လို့လည်းသတင်းမှဖော်ပြထားတာတွေ့ရပါတယ
်။ဆေးရနာသိမှုကြောင့်ပေါ်ပေါက်ခဲ့တဲ့နောက်ဆက်တွဲနိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးဆိုင်ရာအခက်အခဲအကျက်တွေတွေကမနှဲလှပါဘူး။ရည်ရွယ်ရည်ရှိအတွက်ပါအကျိုးသက်ရောက်မှုတွေကကြီးမားလှပါတယ်။ပညာရေးမှာဆိုဆရာနာသိမ့်ပြီးနောက်ပိုင်းတက္ကသိုလ်ကောလိပ်ကျောင်းသားပေါင်း3သိန်းကနေ5သိန်းကြားပညာသင်ယူခွင့်ဆုံးချုပ်ခဲ့ရပါတယ်။အလားတူပါပဲတက္ကသိုလ်ဝန်ထမ်းစာမေးပွဲဝင်ရောက်ဖြေဆိုသူအရေအတွက်ဟာလည်း2023ခုနှစ်မှာ2019နဲ့နှိုင်းယှဉ်ကြည့်ရင်80ရာခိုင်နှုန်းလျော့နည်းသွားတယ်လို့သတင်းတွေကဆိုပါတယ်။ဘိန်းဆိုင်ပြုမှုက33ရာခိုင်နှုန်းတိုးလာသလိုအွန်လိုင်းကနေငွေကြေးလိမ်လည်မှုလိုယာစွတ်မှုတွေကလည်းကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတာတွေ့ကြရမှာပါ။အခုနောက်ဆုံးကုလသမဂ္ဂကတတိပေးသလိုမြန်မာပြည်သူတွေဟာယာတိတုပြောင်းလဲမှုတန်ကိုပါပိုခံလာကြရမယ့်အခြေအနေမျိုးနဲ့ကြုံနေရပါတယ်။ပြောရရင်စစ်ကောင်စီရှိနေသမျှဒီကနေ့ပြည်သူတွေကြုံတွေ့ခံစားနေရတဲ့ဒုက္ခတွေနဲ့အကြက်တဲတွေကိုဖြေရှင်းနိုင်မှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ဒီကနေ့ကြုံတွေ့နေရတဲ့ပြဿနာတွေနဲ့အထွေထွေသောအကြက်တဲတွေဟာစစ်တပ်ကအာဏာသိမ်းတဲ့အကျိုးဆက်တွေဖြစ်နေလို့ပါပဲလို့နိုင်ငံရေးအကဲခတ်တဦးကမှတ်ချက်ပေးပါတယ်ဒီလိုအချိန်မှာမြောက်ပိုင်းညီနောင်မဟာမိတ်တွေရဲ့1027စစ်စင်ရေးပေါ်ပေါက်လာပါတယ်1027စစ်စင်ရေးဟာစစ်ကောင်စီရဲ့အနေအထားကိုစမ်းသပ်လိုက်တာလည်းဖြစ်ပါတယ်1027စစ်စင်ရေးနောက်ပိုင်းပြည်တွင်းရောပြည်ပမှာပါအထူးသဖြင့်နိုင်ငံတကာအမြင်တွေတိတိတတ်တာပြောင်းလဲလာတာတွေ့ရပါတယ်ဝါရှင်တန်စစ်တပ်ကသူကပမောက်ခဇက်ခါရီအဘူဇာကမြန်မာစစ်တပ်အနိုင်မရနိုင်တော့ဘူးလို့တုံ့သက်ထားတဲ့ဆောင်းပါးကိုလွတ်လပ်တဲ့အာရှအတန် RFP ကဖော်ပြခဲ့ပါတယ်။ဒီဒီပလိုမက်မှာလဲဆောင်းပါးရှင်ထက်မင်းလွင်နဲ့တီဟဝင်းအောင်တို့က1027စစ်စင်ရေးဟာຫນွေဦးတော်လှန်ရေးအဆုံးသတ်တိုက်ပွဲရဲ့အစားလို့ခေါင်းစဉ်ပေးထားတဲ့ဆောင်းပါးတစ်ပုဒ်ရေးသားထားပါတယ်။1027စစ်စင်ရေးရဲ့အကျိုးဆက်ဟာမြန်မာနိုင်ငံရေးမှာဘယ်အတိုင်းဒါထီအကျိုးသက်ရောက်မှုတွေရှိမလဲတကယ်ပဲအဆုံးသတ်တိုက်ပွဲရဲ့အစလားဆိုတာကတော့စောင့်ကြည့်ကြရအောင်မှာပါခင်ဗျာ
လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျက်အတဲတွေနဲ့ကြုံတွေ့နေရရင်သာမကရာသီဥတုပြောင်းလဲမှုတံကိုပါပိုတိုခံစားနေရလို့ကမ္ဘာခေါင်းဆောင်တွေရဲ့ပါဝင်ကူညီမှုဟာအရေးကြီးနေတယ်ဆိုတာကိုစောင်းမရှင်ကိုပြည်သွေးတိုင်းနဲ့အတူအလိမာတို့ကတင်ဆက်ခဲ့တာပါရှင် VOE မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ ISB မြန်မာအစီအစဉ်ကိုအလှည့်ပေးကြပါတယ်စစ်စင်ရေး139ပေါ်တရုတ်ရဲ့တုံ့ပြန်ပုံဟာရေဝီယဆန်တယ်လို့ဆိုပေမဲ့အလေးထားမှုတွေလည်းရှိနေတယ်ဆိုတာကို ISB မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျင်မှတ်စုမှာအချက်အလက်တွေကိုအခြေပြုပြီးပိုင်းခြားဖော်ပြထားပါတယ်နားဆင်ကြည့်ပါအောင်ရှင
်ဆစ်စင်ရီ139ခေါင်ပေါ်တရုတ်ရဲ့တုံ့ပြန်ပုံကိုလေ့လာတဲ့အခါပြောရပြောစဉ်တွေကိုတွေ့ရတယ်လို့ထူးခြားချက်တွေလည်းတွေ့ရပါတယ် 2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2 ဒီတော့ဖက်အကြမှာပြောခဲ့ပါတယ်တရုတ်စစ်တပ်အနေနဲ့အကြီးစားစီရေးလက်ချက်မှုကိုမြန်မာနယ်စပ်မှာနိုဘာလ9ရက်ကလုပ်ခဲ့ပါတယ်စစ်စီရေးလက်ချက်မှုကစစ်စီရေးတည်တုံညာနှစ်ခုကြီးမားကျယ်ပြန့်လာခြင်းမှာပြုလုပ်ခဲ့တာပါဒါဟာတရုတ်နိုင်ငံရဲ့အထူးရှာအာဏာကိုကာကွယ်ဖို့နဲ့အရေးပေါ်လက်တုံ့ပြန်မှုကြီးရွယ်တာပါ တေယုတ်စစ်တမောင်း30နဲ့စစ်တီခုနှစ်ရာလဲရန်ကုန်ကိုလာရောက်ခဲ့ပါတယ်ဒါကချစ်ချီရဲ့ခီးစဉ်ဖြစ်ပြီးတနင်္ဂနွေ23ရက်တိုးမြင့်လာလို့စစ်ကောင်စီကဆိုပါတယ်ထူးခြားတာကရုရှားရေတပ်နဲ့ပူးတွဲစီရေးလက်ချက်မှုအပြီးတုံးပတ်အကြမ်းတေယုတ်ရေတပ်ရောက်လာတာပါစစ်စင်ရေတည်တုံညာနှစ်ခုကိုတေယုတ်ကျူးကျော်ဆက်ဆိုပြီးစစ်ကောင်စီထောက်ခံသူတွေကဆန္ဒပြခဲ့တာလည်းရှိပါသေးတယ်စစ်စင်ရေတ ခဲ့ပါတယ်။တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့အစည်းအဝေးလာတက်တာပါ။တရုတ်လက်ထောက်နိုင်ငံသား၏ဝန်ကြီးမစ္စတာနော်ရွန်လည်းလာခဲ့ပါတယ်။နိုဝင်ဘာလဆန်းမှာလုပ်တဲ့လမ်းချမဲခေါင်အစည်းအဝေးလာတက်တာပါ။အွန်လိုင်းနေလည်မှုတိုက်ဖြတ်ရေးတွေကိုဦးစားပေးဆွေးနွေးခဲ့ကြတယ်လို့တရုတ်ဘက်ကဆိုပါတယ်။စစ်ကောင်စီကတော့စစ်စင်ရေးတစ်တုံညာနှစ်ကောင်နဲ့ပတ်သက်ပြီးအဓိကဆွေးနွေးခဲ့တယ်လို့ထုတ်ပြန်ပါတယ
် ISP မြန်မာကတင်ဆက်ခဲ့တဲ့တရုတ်ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးအပေါ်တုံ့ပြန်ပုံတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုနားဆင်ကြကြရတာပါအခုတော့မြန်မာပြည်ကပေးစာဆိုတဲ့အစီအစဉ်လှည့်ပါဒီအစီအစဉ်ကိုတော့မအေးတန်နာကျော်ကတင်ဆက်ပေးမှာပါရှင်
ရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ကျွန်တော်ငယ်ငယ်လေးတည်းကဒီလုံးတန်ကြာရင်အရင်မှတ်မိခဲ့တာပါ။ဆုံးပါသွားခဲ့တဲ့ကျွန်တော်ရဲ့အဖေကရေဒီယိုတက်ရှဲရှဲနဲ့ကျွန်တော်ရဲ့နားတွေကိုရိုက်သွင်းခဲ့တယ်လို့ပါပဲ။ VOE ကိုအမြဲတမ်းနားထောင်ဖြစ်ပါတယ်။ VOE အတန်ကြာတိုင်းလည်းအဖေကိုသတိရပါတယ်တဲ့။ဆုံးပါသွားပြီဖြစ်တဲ့ဖခင်ကို VOE နားဆင်သတိရနေတဲ့တော်ရရှင်တယောက်ဖြစ်ပါတယ်ရှင်။နောက်ထပ်တော်ရရှင်ကိုတိုးမျိုးလွင်ကတော့မင်္ဂလာပါ VOE သတင်းမှန်တွေတင်ဆက်ပေးနေလို့ကျေးဇူးပါခင်ဗျာတဲ့ဝိုင်းတော်သူဝိုင်းတော်သားတွေကိုကျမ်းမာစိတ်ချမ်းသာကြပါစေဆိုပြီးတော့ email ရေးပို့လာတာပါနေမင်းနဲ့လာမင်းဆိုတဲ့တော်ရရှင်ကတော့လွန်ခဲ့တဲ့နှစ်ပေါင်းများစွာတွေက VOE ကိုအားပေးလာတဲ့ပရိသတ်ဖြစ်ပါ၏
မင်္ဂလာပါ VOE ဝန်ထမ်းများခင်ဗျာကျွန်တော် VOE Radio Season ကိုနားဆင်အားပေးခဲ့တာလွန်ခဲ့တဲ့2000ခုနှစ်ကတည်းကပါအမြဲတမ်းအားပေးနေပါတယ်အခုကထိုင်းရောက်နေတော့ VOE ကို application ကနေနားဆင်နေပါတယ်ဒီညထုံးလွင်ခဲ့တဲ့ယူကရိန်းမြန်မာအစီအစဉ်နားဆင်ရတာအရန်ကြိုက်နှစ်သက်လို့ပို့ပေးလို့ရမလားလို့ပါဗျာ VOA ဝိုင်းတော်သူဝိုင်းတော်သားများကိုကျမ်းမာလို့စိတ်ချမ်းသာပါစေစာရေးတာမှားရင်လည်းဖြေဖတ်ပေးပါဗျာတခါမှအစာမရေးဘူးလို့ပါ VOA ရေ
ဟုတ်ကဲ့ပါရှင်အစီအစဉ်တွေကပို့ပေးတယ်ဆိုတာမျိုးတော့မရှိပါဘူးเนาะဒါပေမဲ့ကျမတို့နေ့စဉ်ထုတ်လွှင့်ပေးတဲ့ဒီသတင်းတွေအစီအစဉ်တွေကိုနေ့စဉ်သတင်းလောင်းနဲ့ပို့ပေးပါတယ်ဒါပေမဲ့ဗီဒီယိုအစီအစဉ်တွေရေဒီယိုအစီအစဉ်တွေကတော့ပို့ပေးတယ်ဆိုတာမျိုးမရှိပါဘူး။ဒါပေမဲ့ဒီအစီအစဉ်တွေကလည်းပြန်ရှာကြည့်ရတာလည်းလွယ်ပါရဲ့ရှင်။ VOE Facebook စာမျက်နှာမှာဗီဒီယိုဆိုပြီးတော့ထုတ်လွှင့်ပြီးသားဗီဒီယိုတွေအားလုံးကိုပြန်ပြီးတော့ဒီအစင်းလိုက်ပြန်ကြည့်လို့ရပါရင်ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကိုကြိုက်တယ်ဆိုလို့ဒီအစီအစဉ်ကိုကျမတို့အပတ်စဉ်ပုံတစ်ပုဒ်နဲ့ညတိုင်းည9:00နာရီကနေ9:00
ခုနှစ်နာရီခွဲထိထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြားအစီအစဉ်မှာကြည့်ရှုနိုင်ပါတယ်ရှင်။ဒီအစီအစဉ်ကိုပဲနောက်ထပ်အင်္ဂါနေ့မှဆိုရင်တော့ကျမတို့ရုပ်မြင်သံကြားပေါ်မှာကြည့်လို့ရတဲ့ရေဒီယိုအစီအစဉ်ဒါမှမဟုတ်လေဒီလိုင်းဒိုမီတာနဲ့ဖမ်းယူနားဆင်နိုင်တဲ့ရေဒီယိုအစီအစဉ်ကနေပြန်ပြီးနားဆင်ကြည့်ရှုလို့ရပါတယ်ရှင်။ကျမတို့ကဓာတ်ရိုက်ထုတ်လွှင့်မှုတွေပြင်ပြီးလူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ Facebook နဲ့ YouTube စာမျက်နှာတို့မှာလည်းတင်ထားပေးတာမလို့အဲ့ဒီမှာလည်းတွားပြီးအဲ့ဒီအစီအစဉ်ကိုပြန်ရှာကြည့်လို့ရပါတယ်နော်။ VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ VOA ကနေပြီးကျမ်းမာရေးအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးပြောလာတဲ့တော်ရရှင်ကတော့ဦးတင်လှဖြစ်ပါရဲ့။မင်္ဂလာပါ။ကျွန်တော်ကကြောက်ပတောင်းကပါ။ကလေးတွေမျက်စိနာယောဂရနေကြပါရဲ့တဲ့။အထူးသဖြင့်ကျောင်းသားကျောင်းသူတွေပါမဖြစ်အောင်ဘလို့ကာကွယ်ရမလဲဖြစ်ပြီဆိုရင်လည်းဘလို့ပြုစုရလဲကျမရဲ့အစီအစဉ်မှာတင်ပြပေးပါ။အဲရမိသားစုတွေပါကူးဆက်ခံနေရပါတယ်။ဆိုတော့ကျမတို့စီကိုအော်တိုဝါလာလေကစာရေးလာတာဖြစ်ပါတယ်ရှင်။ဥတင်ကက VOA 1.0 တွေအားလုံးနဲ့ကျမချမ်းသာကြပါစေ။ဘေးရန်ခက်သိမ်းကင်းကျင်းကြပါစေ။ဆိုပြီးလဲဆူတောင်းတဲ့ပုံမျိုးစုံနဲ့ဆူတောင်းပေးလာပါတယ်။ဟုတ်ကဲ့ပါ။ဥပြောတဲ့အစီအစဉ်ကိုမေးမြန်းတင်ဆက်ပေးဖို့ပတ်စဉ်ကျမရဲ့အစီအစဉ်တင်ဆက်ပေးနေတဲ့ကိုဝင်းမင်းကိုပြောထားပါတယ်ရှင်။တို့လေဒီကိစ္စနဲ့ပတ်သက်ပြီးဖြေကြားပေးနိုင်မယ့်ကျန်းမာရေးပညာရှင်တွေကိုမေးမြန်းနိုင်မှုစ조사နေပါတယ်။ရတာနဲ့တင်ဆက်ပေးသွားပါမယ်လို့လည်းသူပြန်ပြီးပြောထားပါတယ်နော်။ VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။အခုစာရေးလာတဲ့ဦးတင်လာလို့ပဲတခြားဒီကျန်းမာရေးအစီအစဉ်နဲ့ပတ်သက်ပြီးသိကျင်တဲ့အကြောင်းအရာတွေကိုလည်းကျမတို့စီကိုစာရေးပြီးမေးမြန်းလို့ရပါတယ်ရှင်။ဟိုတလောတော့ကပဲတော်ရရှင်တယောက်စာရေးပြီးမေးလာတဲ့ဒီဆေးလင်းငွေရှူတဲ့ကိစ္စဒီကျန်းမာရေးကောင်းချိုးဆိုးချိုးကျန်းမာရေးဘယ်လိုမျိုးတက်ရောက်မှုတွေဖြစ်နိုင်လဲဆိုတာမေးမြန်းထားတာကိုကိုရင်းလောလောဆယ်အပိုင်း၃ပိုင်းခွဲပြီးအပတ်စဉ်တင်ဆက်ပေးနေပါတယ်နော်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေနောက်ပြီးတော့ကိုယ်ပိုင်တွေးကြုံနေရတဲ့အဖြစ်အပျက်တွေကိုရေးလာတဲ့သောရရှင်ရဲ့စာတွေကိုလည်းကျွန်တော်တို့အပတ်စဉ်ဖော်ပြပေးနေပါတယ်နော်။ဒီမှာသောရရှင်တယောက်ကကျွန်တော်ကတောသားတယောက်ပါတဲ့အခုလည်းတောမှာပဲလှူဆားနေရပါတယ်။အတန်းပညာကတော့လေးတန်းထိပဲတက်ခဲ့ရပါတယ်လို့ရေးလာတဲ့သောရရှင်ကဒီမြန်မာပိုင်းအတန်းလွင့်ဌာနမှာတာဝန်ယူနေကြတဲ့ညီကိုမောင်နှမတို့ခင်ဗျာတဲ့ကျွန်တော်ရဲ့အကောင့်ကိုတော့မပြောပါနဲ့ကျွန်တော်ပြောချင်တာလေးရှိလို့အခုလို့စာရေးပါတယ်ဆိုပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့အစားတစောင်းရေးလာတာပါ
မြန်မာနိုင်ငံမှာလူတယောက်မကြံနေရာတကာမကြံအားလုံးဟာဒုက္ခမျိုးစုံကိုနေတိုင်းအချိန်တိုင်းရင်ဆိုင်နေရပါတယ်ဘဝတွေကအိမ်မက်တောင်ကောင်းကောင်းမက်ပိုင်ခွင့်ရှိပါဦးမလားမသိတော့ပါဘူးဗျာတိုင်းရင်းသားလူမျိုးပေါင်းစုံတောင်ပေါ်ရောမြေပြန့်ပါမချိမဆန့်ခံစားနေကြရပါတယ်ဒါဒီအားလုံးရဲ့တရားခံကစစ်ကောင်စီရဲ့တကူကောင်းဆန့်မှုတွေကြောက်ပါပြီးတော့မြမပြည်ပေါ်တရုတ်နိုင်ငံရဲ့နောက်ွယ်ကတစ်မျိုးရှေ့ကတစ်မျိုးကြိုးကန်ပြီးတော့အမျက်ထုတ်လှဲစားညာစားကောက်ကျစ်နေတာတွေကြောက်ပါတယ်ဆိုတာသိတဲ့လူတွေသိကြပါတယ်မသိဘဲနဲ့ရောင်တောင်တောင်အတွေးရှိတဲ့သူတွေလည်းရှိနေပါတယ်ပြောချင်တာကဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်ဘုံရန်သူကစစ်ကောင်စီနဲ့နောက်ကကြိုးကန်နေတဲ့တရုတ်ပါပဲနောက်တစ်ခုကတော့ဗမာကလွယ်ပြီးတခြားတိုင်းရင်းသားတွေအမြင်မရှင်းဖြစ်နေတာကစစ်ကောင်စီနဲ့ဗမာလူမျိုးကိုတွဲပြီးညှင်းနေကြတာပါစစ်ကောင်စီကမကောင်းတာပါဟိုးနှစ်ပေါင်းများစွာကလေးကပါအဲ့ဒါကိုဗမာတွေကမကောင်းဘူးလို့ရောပြီးမမြင်လိုက်ကြပါနဲ့အဲ့လိုအမြင်တွေရှင်းမှပဲတိုင်းရင်းသားအားလုံးစည်းစည်းလုံးလုံးနဲ့အမြန်ဆုံးအနိုင်ရကြမှာပါ
ကျွန်တော်ပြောချင်တာလေအားလုံးကြားအောင်လို့ VOA ကတင်ပြပေးပါတဲ့ဒီတော့ရရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ချက်ကို VOA ကတဆင့်ဝေမျှလာပါတယ်ရင်းဖွင့်လာတဲ့တော့ရရှင်နေမှာတော့နိုင်ဝင်းထွန်းဆိုတဲ့တော့ရရှင်ကမြန်မာနိုင်ငံမှာအရာရာအဆင်မပြေမှုတွေနဲ့ပဲကြုံကြိုက်နေပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင
်ဒီလိုလည်းမကြည့်တဘိုးတွေကိုပဲကြည့်တယ်အရာအလုံးကကိုလုတ်တဲ့ကံမှာပဲဖြစ်တာပေါ့သူတို့မှအာနာလက်နက်အားလုံးပြည့်စုံတယ်မြန်မာပြည်မှာအဆင်မပြေတော့အားလုံးဒီပါသူများနိုင်ငံကျွန်လာခံကြရတယ်လေနိုင်ငံမစော်ကားပါဘူးဖြစ်နေတဲ့အတိုင်းအတာကိုပြောတာပါကို့လူမျိုးအတွက်အကျိုးမပြုတဲ့အပြင်အသားတွေကနေလောက်ထွက်ချင်နေတာတော့ရှင်းတာလေဗျာကျွန်တော်စာကူတော့ profile နဲ့မတင်ပါနဲ့ညနေမကောင်းလို့ပါအဆင်ပြေတဲ့သူတွေဟင်းကောင်းထမင်းကောင်းစားနေရတဲ့အခါမှာမရှိစင်းရဲသားတွေကထမင်းနဲ့မှန်အောင်မနှဲရှာနေရတာပါအဆင်ပြေတဲ့သားသမီးတွေစားကြတာကိုပြည်စုံတဲ့မိသားစုကအလင်းစလို့ဖြည့်ဆည်းပေးနိုင်ပေမဲ့အဆင်မပြေတဲ့မိသားစုရဲ့သားသမီးတွေကတော့ဗျာသူတို့ပြုံးနေချိန်မှာတစ်ဖက်မှာငိုကြွေးနေရပါတယ်ဆိုတာသိစေချင်ပါတယ်ကျွန်တော်ရင်ထဲကလာတဲ့စာပါ
အဲတော့သူရင်ထဲကလာတဲ့စာပါဆိုပြီးတော့အရာရာ အစင်မပြေမှုတွေနဲ့ပတ်သက်ပြီးရင်ဖွင့်ရေးသားလာတာဖြစ်ပါတယ်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရရချင်ပါတယ်နော်။သရရှင်အားလုံးအတွက်ပုံမကောင်းမှုအစဉ်ပြေနေရတဲ့အမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုနေပါတယ်။ ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ဗီဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်အထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambi.set.vo@newsdotcom ကိုညမပြမပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းပြည်ဝေဘမ်ဘစ်နျူးဆိုတဲ့ပြည်ဝေမြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလိုပြည်ဝေမြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဗီဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာနဲ့YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း ပြန်ထုတ် ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ VOA ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မဲအီတန်နာကျော်တင်ဆက်ပေးသွားတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြကြရပါရှင်။အခုဆက်ပြီးတော့ထူးခြားဆန်ပြကမ္ဘာသတင်းများအစီအစဉ်ကိုအလှည့်ပေးပြစီမက္ဆီကိုနိုင်ငံမြို့တော်မှာလူတွေတယောက်ပေါ်တယောက်ဆင်ပြီးတဆင့်တက်ပြီးတော့လူသားမျှော်စင်ဖန်တီးခဲ့ပါတယ်။ခွေးလေးတွေဆွဲတဲ့ပကြီကားတွေကိုဗြိတိန်နိုင်ငံမှာရောင်းချနေပါတယ်။အယ်ဘေးနီးယားအလံကိုကမ္ဘာအကြီးဆုံးဆက်ကူရုပ မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာလူတွေတယောက်ပခုံးပေါ်တယောက်တက်ပြီးတော့လူသားမျိုးစင်ဖန်တီးခဲ့ကြပါတယ်။ဒီလိုလူသားမျိုးစင်တိစောက်တဲ့ရင်ကျေးမှုအဖွဲ့ကက်စတယ်လာဒီဗီလာဖရန်ကာတည်ထောင်တဲ့85နှစ်မြောက်အထိမ်းအမှတ်အဖြစ်မက္ကဆီကိုစီးတီးမြို့တော်ဇိုကာလိုရေပြင်မှာလူသားမျိုးစင်ဖန်တီးခဲ့ကြတာဖြစ်ပါတယ်။စပိန်နိုင်ငံကက်တလိုနီးယားအရက်ကမြို့တွေမှာရိုးရာဓလေ့ထုံးတဲ့အရာလူသားမျိုးစင်ဖန်တီးနည်းကိုလက်စစ်ကမ်းလာရာကနေအခုနှစ်စဉ်ကဘာတဝန်းကမြို့တွေအသီးသီးမှာဖန်တီးမှုတွေကျင်းပကြတာဖြစ်ပါတယ်။ယူရတလေးရာဆိုရင်မြို့တော်ခမ်းမရဲ့ဝရဏာရှိကရင်းမြစ်မှာလူသားမျိုးစင်ဖန်တီးကြလိရှိပါတယ်။လူများစုစည်းပြီးတော့လူသားမျိုးစင်အောက်ခြေခိုင်အောင်လို့ထောက်ခံပေးထားကြပြီးတော့တည်ပီးတည့်ရလူတွေတက်သွားတာမှာထိတ်ဆုံးမှာတော့ကလေးတွေကိုထားလိရှိကြပါတယ်။လူသားမျိုးစင်ဖန်တီးတာကိုထိတွေ့ kait တွေ့လို့မရတဲ့ရည်ချင်းမှုအမွေနဲ့အဖြစ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ရည်ချင်းမှု UNESCO အဖွဲ့ကသတ်မှတ်ပေးကြဖို့ကိုလည်းအကြံပြုခဲ့ကြပါပါရှင
်ဗြိတိန်နိုင်ငံ Bristol မြို့မှာတော့ခွေးတွေကပကြီးစရာတွေဖြစ်နေပါတယ်သူတို့ကိုကယ်တင်ထားတဲ့ Bristol မြို့တိရစ္ဆာန်ကယ်ဆယ်ရေးစင်တာ RSPC ရဲ့အတွက်အမုံဝေရှာတဲ့အနေနဲ့သူတို့ဆွဲထားတဲ့ပကြီးကားတွေကိုရောင်းချနေပါတယ်ပကြီးကမ်ဘတ်စပိတ်စပေါ်မှာအစိတ်တောက်မဖြစ်စေတဲ့ဆေးရောင်တွေကိုလောင်းချဒီပေါ်မှာမှပလတ်စတစ်စအုပ်ပြီးခွေးစာတွေကိုချထားတဲ့အတွက်ခွေးတွေကစားရင်းနဲ့ဆေးချယ်ပြီးသားဖြစ်သွားတာပါလမ်းဘေးခွေးဘွားကနေခွေးကိဟာကိုရောက်လာတဲ့ခွေးတွေကစိတ်ထန်ရာတွေနဲ့ကြောက်နေတတ်သေးတာကြောင့်သူတို့စိတ်တက်တာရာရအောင်ဒီဆေးချယ်တဲ့လေ့ကျင့်ခန်းလုပ်ပေးလေးရှိတာပါနန်းကြည်တာရှာနေရက်တာလက်နဲ့ဖယ်ကြည့်ရင်းနဲ့နောက်ဆုံးမှာစိတ်တစားပကြီးလိုစုပ်ချက်တွေနဲ့ပကြီးကားတွေထွက်လာပါတယ်။ဟတ်စကီမျိုးစအဖြူရောင်ခွေးလေးမိကြကတော့ဒီကရာမှာ နာမည်အကြီးဆုံးပကြီးဆရာဖြစ်ပြီးသူ့ရဲ့ပကြီးကစိတ်လှုပ်ရှားမှု1နဲ့စိတ်လှုပ်ရှားမှု2တို့အပေါ်မှာစိတ်ဝင်စားသူတွေများပါတယ်ခွေးတွေကြားမှာကြောင်လေးတစ်ကောင်ကလည်းအဝါအနီနဲ့လေမော်ယောင်ပကြီးကားတွေစီးချက်ပြီးပကြီးဆရာမတယောက်အနေနဲ့ပါနေပါတယ်ကိုဗစ်ကပ်ရောဂါကာလမှာကုန်စည်နှုန်းနဲ့အတိုးနှုန်းတွေတက်ပြီးစီးပွားရေးလည်းကျက်တဲရာကြောင့်ပြည်ထိုင်နိုင်ငံမှာအိမ်မွေးတိရစ္ဆာန်တွေကိုဆွန့်ပစ်တဲ့သူတွေပိုများလာခဲ့ပါတယ်။လမ်းမေးမှာနေရတဲ့ဘွားရောက်သွားတဲ့ခွေးတွေကြောင်တွေကိုဒီဂေဟာကကယ်တင်ထားတာဖြစ်ပါတယ်။ဒါပေမဲ့အကောင်ကြီးတိုးလာတာနဲ့မျှဂေဟာရဲ့အသုံးကြီးလည်းတိုးလာတာကြောင့်သူတို့ကိုဆက်လက်ထောက်ပံ့နိုင်ဖို့ရန်ပုံငွေရှာတဲ့အနေနဲ့အခုလိုတိရစ္ဆာန်တွေရေးဆွဲတဲ့ပကြီးကားတွေကိုရောင်းချနေရလဲဖြစ်ပါတယ်ခင်ဗျာ
။ဂျပန်ယူရအယုတ်ခောက်တဲ့ဆက်ကိုအော်ရီဂါမီအယုတ်တွေနဲ့ဆက်ထားတဲ့ကမ္ဘာအကြီးဆုံးအလံကြီးအဖြစ်ဖန်တီးထားတဲ့အယ်ဘီနီးယားနိုင်ငံအလံကမ္ဘာဂင်းနစ်စံချိန်ထိုးသွားပါလိမ့်။ဆက်ကူအယုတ်စုစုပေါင်း 32,000 ကိုစီးပြီးတော့စတူယန်ပေ 13,993 ပေအပြည့်အယ်ဘီနီးယားအလံပုံစံဖန်တီးထားတာဖြစ်ပါသည်။117နှစ်မြောက်အယ်ဘီနီးယားနိုင်ငံလွတ်လပ်ရေးနေ့ကိုဂုဏ်ပြုတဲ့အနေနဲ့ကိုဆိုဗိုနိုင်ငံသူအဗ်နိုရိုဖတ်စတာအီဒရီစီကကိုဆိုဗိုနိုင်ငံစကန်ဒရက်မြို့မှာဖန်တီးထားတာဖြစ်ပါသည်။သူကအရင်တုန်းကလေဆက်ကွအယုတ်ခောက်တာနဲ့ဂင်းနစ်စံချိန်နှစ်ခါချိုးခဲ့ပူပါလေ2019တုန်းကကမ္ဘာအကြီးဆုံးပန်းထိုးထားတဲ့ပန်းအုပ်ပုံဆက်ကွအယုတ်ခောက်ဖန်တီးရနေတဲ့ချိန်2021မှာဆက်ကွအယုတ်ခောက်ကမ္ဘာအကြီးဆုံးကိုဆိုဗိုနိုင်ငံအလံဖန်တီးမှုနဲ့နောက်တစ်ချိန်စံချိန်တင်ခဲ့ရလေဖြစ်ပါလေအခုတော့အယ်ဘေးနီးယားနိုင်ငံအလံဖန်တီးဖို့သူတို့ပဲ၈ရောက်နေအတူတလားကျော်ကြာဆက်ကွရုပ်သေးသေးလေးတွေခောက်ပြီးတော့စီရီဖန်တီးထားခဲ့ရလေဖြစ်ပါလေရှင်
မက္ကဆီကိုနိုင်ငံကလူသားမျှော်စင်ခွေးလေးတွေဆွဲခဲ့တဲ့ပကြီးကားကမ္ဘာအကြီးဆုံးဆက်ကူရုပ်ခောက်အလံစတဲ့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုမက်အီတန်စင်နဲ့ကိုဝင်းခန့်မောင်တို့ကပြပြပေးခဲ့တာပါ VOA ကနေထုတ်လင်းပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေရေဒီယိုအသံလွင့်အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com ရဲ့ပင်မစာမျက်နှာလက်ရဘက်မှာတွေ့ရတဲ့ဓာတ်ရိုက်နားဆင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလား TV Magazine နဲ့ Video သတင်းတွေကိုကဏ္ဍလိုက်အလွယ်တကူကြည့်ရှုနိုင်ကြပါတယ် VOA ရဲ့နေ့စဉ် TV သတင်းလောက်အစီအစဉ်တွေအပတ်စဉ်အစီအစဉ်တွေကိုဆက်သွယ်မြင်းမြန်းချက်တွေကိုတာမကနိုင်ငံတကာနဲ့ data ring ကထူးခြားတဲ့နိုင်ငံရေးအမှုပညာလူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မြင်းမြန်းချက်တွေကို view ရဲ့ internet စာမျက်နှာဖြစ်တဲ့ bamis.voa.com မှာဝင်ရောက်ကြည့်ရှုနိုင်ပါတယ်။အခုကြန့်ရှိနေသေးတဲ့အချိန်မှာတော့သတင်းအချင်းချုပ်ကိုကိုအောင်လင်းကပြောပြပေးမှာပါရှင်။
ကာစာတီသမှာတိုက်ပွဲတွေကြောပြန်ပေါ်ပေါက်လာနေချိန်မှာပဲပါလက်စတိုင်းအရတသေဆုံးမှုတွေကိုကာဝယ်နိုင်အောင်ပုံမအားထုတ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကအစ္စရေးပေါ်တိုက်တွန်းမှုတွေလည်းတိုးလာနေပါတယ်။အစ္စရေးဟားမတ်စ်ယာယီပစ်ခတ်ရဲ့ဆေးတောက်ချာနေမှာပြက်ပြဲခဲ့ပြီးနောက်ဟားမတ်စ်စစ်သွေးကြွတွေခိုးအောင်နေတယ်လို့အစ္စရေးတာဝန်ရှိသူတွေကယူဆထားတဲ့ဂါဇာဒေသတောင်ပိုင်းခန်ယူနစ်မြို့ကိုအစ္စရေးစစ်တပ်ကအပြင်းထန်တိုက်ခိုက်နေတာပါ။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူကတော့ဖမ်းဆီးထားတဲ့ဒဇာဂန်တွေအလုံးပြန်ရောက်လာပြီးအမတ်စပွဲကိုအမြင့်ပြုံနိုင်တဲ့အထိတိုက်မယ်လို့စနေနေ့ကပဲပြောဆိုထားပါဗျ။ရုရှားကျူးကျော်မှုကိုခုခံတိုက်ခိုက်ရမှာပါဝင်ကြတဲ့စစ်သည်တွေအရေးပေါ်ဝန်ထမ်းတွေရဲတပ်ဖွဲ့ဝင်တွေနဲ့အရန်တပ်ဖွဲ့ဝင်တွေပါဝင်အားလုံးကိုကျေးဇူးတင်တဲ့အကြောင်းယူကရိန်းသမ္မတဗိုလိုနီမာဇယ်လန်စကီကညစဉ်မင်းကုန်းမှာထည့်သွင်းပြောဆိုသွားပါဗျ။တိုင်းပြည်ရဲ့ဘုံကျိုးစည်းဝါးအတွက်အားလုံးတနိဋ္ဌာန်ခံမှာဖို့အရေးကြီးတယ်လို့တိုင်းပြည်ကာဝေးရေးအတွက်ကိုဘာလို့ပြနိုင်ခဲ့တယ်ဆိုတာကိုသတင်းပတ်တိုင်းမှာပြောနိုင်မှုလိုတယ်လို့လည်းစင်းလင်းညကမင်းကုန်းမှာထပ်သွင်းပြောဆိုသွားတာပါ။မွန်ပြည်နယ်ချိုင်မြောမြို့နယ်မှာလက်နက်ကင်တပ်ဖွဲ့တွေကြားအရသာထိခိုက်ဒဏ်ရာမှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပြည်မျိုးသားစီယုံ KNU တပ်ဖွဲ့တွေပါဝင်ဒေသခံလက်နက်ကင်အဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေရဲ့ဒီကနေ့တပ်ဖွဲ့တွေကြားချိုင်မြောမြို့နယ်လှကစမ်းရွာမှာမင်းကလေးငယ်တစ်ယောက်နဲ့ကိုရင်တပါလက်နက်ကြီးကြီးထိမှန်ခဲ့တယ်လို့လည်းရွာကန်တယောက်ကပြောဆိုထားပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်လင်းကပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်အတန်ဖန်အင်ဂျင်နီယာတွေကတော့ El Santo, Helen Cordia, Jonah Kamin တို့ဖြစ်ပါတယ် VOE American အတန်ရဲ့ညပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပါရစီ VOE ကိုနားဆင်ကြကြတဲ့ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေအားလုံးစိတ်ရောကိုယ်ပါအေးချမ်းစွာအိတ်ဆက်ခွင့်ရတဲ့ညလေးတညဖြစ်ပါစီကျမခင်လေးပါ